Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတရရှိမြခင်ဗျာ VOA American တန်ရဲ့2022ခုမတ်လ25ရက်တောက်ကြညာ Radio Youth and Season တွေကိုမြန်မာစံတော်ချိန်ည9:00နာရီကနေ 10:00 နာရီထိ Washington DC မြို့တော်ကနေစလွှင့်ပေးနေပါပြီ line to 1925 32မီတာတို့ကနေဖမ်းယူနားဆင်နိုင်ပါတယ်ဒါအပြင် VOA website Facebook နဲ့ YouTube မှာလည်းတစ်ချိန်တည်းဓာတ်ရိုက်ကြည့်ရှုနားဆင်နိုင်ပါတယ်ခင်ဗျာဒီညစီတမှုကကျွန်တော်ဝင်းမမဒီညခြေတက်ရောင်သတင်းတွေထဲမှာတော့သမ္မတဂျိုးဘိုက်ဒန်ယူကရိန်းအိမ်နေချင်းပိုလန်ကိုခရီးထွက်နေပါပြီ။မြောက်ကိုရီးယားကတိုက်ချင်းဖြစ်ဒုံးကျည်ပြစ်လွတ်ကြောင်းအတည်ပြုလိုက်ပါတယ်။ဂျပန်စွမ်းအင်ကုမ္ပဏီ INEOS ရဲ့ရဲတဂွန်တဘာဝတန်းခွေစီမံကိန်းအစုရှယ်ယာပြန်ရုပ်ဖို့စဉ်းစားနေပါတယ်။ဒီသတင်းတွေနဲ့အတူတခြားစိတ်ဝင်စားစရာသတင်းတွေပြီးမှာတော့အခုညစိတ်ဝင်စားစရာအကောင်းဆုံးသတင်းပေးပို့ချက်ထဲမှာဆိုရင်ကီယင်နယ်ဆက်တိုက်ပွဲဆက်ပြင်းထန်နေပြီးလေကြောင်းတိုက်ခတ်မှုတွေပါပြန်ရှိလာပါတယ်။
ကိစ္စပြဒေရှာမှာပါခင်ဗျာဆယ်နာရီဝန်းကျင်မှာသူတို့ကငါပြေးချတော့ဘာလဲလေပုံလေးလုံးလောက်ကျေးချတယ်တိုက်ပွဲဒီမှာခင်ဗျာဆိုလို
့ရခိုင်မှာတော့စစ်ကောင်စီအင်အားတူပြီးအေအေတရားစီရင်ကိုဖိအားပေးဟန်တာနေပါတယ်ချင်းပြည်နယ်မှာလည်းမတူပြီးဘက်မှာစစ်တပ်အင်အားတူနေမြေရှင်ဖမ်းဆီးနေပါတယ်အခုလိုသတင်းလွှာတွေပြီးမှာတော့တောက်ကြညာပတ်စင်ကန္တာတွေဖြစ်တဲ့အမျိုးသမီးကန္တာသုဒ္ဓဆောင်ရင်အမေရိကန်တခွင်နဲ့သိပ္ပံနဲ့နေပညာကန္တာတို့ကိုနောက်ဆက်ကြည့်ရှုရမှာပါအခုတော့ထိပ်တဲရောက်သတင်းတွေကိုကိုကျော်ကျော်သိနေမဆုမလို့ပြောပြပေးပါဦးခင်ဗျာ
အမေရိကန်သမ္မတဂျိုးဘိုက်ဒန်ဟာဥရောပကော်မရှင်ဥက္ကဋ္ဌအာဆူလာဗွန်ဒလီယန်နဲ့ဘယ်လ်ဂျီယံနိုင်ငံဘရပ်ဆဲလ်စ်မြို့တော်မှာတွေ့ဆုံဆွေးနွေးပြီးတဲ့နောက်ဒီကနေ့ပိုလန်နိုင်ငံကိုခီးဆက်သွားပါပြီရုရှားထုတ်ဇီဝရုပ်ကြွင်းလောင်စာတွေအပေါ်မှီခိုနေရတာရှော့ချာရေးဘူးတွဲအလုပ်အဖွဲ့တစ်ခုဖွဲ့စည်းမယ်လို့သမ္မတဘိုက်ဒန်နဲ့ဥရောပကော်မရှင်ဥက္ကဋ္ဌဗွန်ဒလီယန်တို့ကကြေညာခဲ့ပါတယ်ရုရှားသမ္မတဗလာဒီမီယာပူတင်ဟာယူကရိန်းမှာသူ့ရဲ့ဆက်ရန်တရားကိုမောင်းနှင်ဖို့အတွက်စွမ်းအင်ရောင်းတာကနေရတဲ့အကျိုးအမြတ်တွေကိုသုံးခဲ့တယ်လို့သမ္မတဘိုက်ဒန်ကပြောပါတယ်။ယူကရိန်းလူထုအပေါ်သမ္မတပူတင်ရဲ့စိုးရွားရစတဲ့တရားမျှတမှုမရှိတဲ့စစ်ပွဲကိုအထောက်အကူပြုတာမှာအမေရိကန်လူထုပါဝင်ပတ်သက်မှုမရှိစေရေးရှင်းရှင်းလင်းလင်းဖြစ်အောင်လုပ်ချင်တယ်လို့လည်းသမ္မတဘိုက်ဒန်ကဆိုပါတယ်။ဥရောပကော်မရှင်ဥက္ကဋ္ဌဗွန်ဒလီယန်ကလည်းရုရှားရဲ့စိုးရွားရစတဲ့စစ်ပွဲကိုရင်ဆိုင်ဆန့်ကျင်သွားဖို့ကျမတို့ပိုင်းဖြတ်ထားပါတယ်လို့ပြောပါတယ်ဒီစစ်ပွဲပူတင်ရဲ့မဟာဗျူဟာကျဆိုးမှုဖြစ်စေရမယ်လို့လည်းဆိုပါတယ်အမေရိကန်ပြည်ထောင်စုဟာဥရောပအတွက်တဘာဝတန်ငွေကြီးကုဗမီတာပေါင်း15ဘီလီယံကိုဒီနှစ်အတွင်းပေးပို့ခဲ့ပါတယ်ပိုလန်ခီးစဉ်တွင်သမ္မတဘိုက်ဒန်ဟာပိုလန်အရှေ့ပိုင်းယူကရိန်းနဲ့ဇက်ကအာဇဇောင်းမြို့ကိုတွားရောက်ဖို့အစီအစဉ်ထားပါတယ်မြောက်အတ္တလန္တိစာချုပ်နေတိုးမာမေးအဖွဲ့ဝင်ဖြစ်တဲ့ပိုလန်နိုင်ငံဟာယူကရိန်းတို့ကတည်းကတန်းနဲ့ချီပြီးလက်ခံထားပါတယ်တိုက်ချင်းပြစ်ပဲ့ထင်းဒုံးကြီးတစဉ်ကျတပရီနေမှာဆန်သက်ပြစ်လွတ်ခဲ့တဲ့အကြောင်းမြောက်ကိုရီးယားကဒီကနေ့အတည်ပြုကြေညာပါတယ်ခေါင်းဆောင်ကင်ဂျွန်ဝန်းကိုယ်တိုင်ဒီဆန်သက်မှုကိုစီစဉ်ညွှန်ကြားခဲ့တာလို့အစိုးရသတင်းတွေမှာဖော်ပြပါတယ်ပျုံယန်းနိုင်ငံကလေစီလေရင်ပြေးလမ်းပေါ်မှာကျတပရီနေကအဲ့ဒီဒုံးကြီးဆန်သက်ပြစ်လွတ်လိုက်တာကိုသေချာခင်ဝှက်ထားတဲ့ကင်ဂျွန်ဝန်းကဗတင်းပေါက်ကနေကြည်နေတဲ့ပုံလေးအစိုးရပိုင်းသတင်းကထုတ်ပြန်ပါတယ်ဟွာဆုံ17တိုက်ချင်းပြစ်ဒုံးကြီးဆန်သက်မှုဟာနျူကလ িয়ার စစ်ပွဲမဖြစ်အောင်ဟန်တားတဲ့မြောက်ကိုရီးယားရဲ့ဂျိုးပတ်မှုဒစီတစ်ပိုင်းဖြစ်တဲ့အကြောင်းအစိုးရပိုင်း KCNA သတင်းမှာတောက်ကြံနေမနေ့ပိုင်းကဖော်ပြပါတယ်မဟာဗျူဟာမြောက်ဒီလက်နက်သစ်ဟာမြောက်ကိုရီးယားရဲ့မဟာဗျူဟာကျအင်အားခိုင်မာမှုကိုကဘာကြီးသိအောင်နောက်တစ်ချိန်ကြားသားလိုက်တာဖြစ်တဲ့အကြောင်းခေါင်းဆောင်ကင်ကပြောထားတာကိုလည်း KCNA သတင်းမှာကိုးကားဖော်ပြပါတယ်ဂျာတာဘရီနီကစမ်းသပ်မှုဟာမြောက်ကိုရီးယားရဲ့တိုက်ချင်းပြစ်ဒုံးကြီးစရုဒ္ဓအခြေမြောက်စမ်းသပ်မှုဖြစ်ပြီး2019ခုနှစ်နောက်ပိုင်းပထမဆုံးအကြိမ်ဆန်းသက်တာဖြစ်ပါတယ်။ဒါဝဲပစ်ဒုံးကြီးဆန်းသက်မှုတွေကိုယာယီရဆိုင်ထားမယ်လို့ကင်ဂျွန်ဝန်းက2018ခုနှစ်မှာကြေညာခဲ့ပါတယ်။ဒါပေမဲ့ဒါတူပစ်ဒုံးကြီးဆန်းသက်မှုတွေကိုတော့2019ခုနှစ်မှာပြန်လည်စတင်ခဲ့တာဖြစ်ပါတယ်။ဂျပန်စွမ်းအင်ကုမ္ပဏီ INEOS ကမြန်မာနိုင်ငံရဲတကွန်သဘောတန်ငွေစီမံကိန်းမှာထပ်ဝင်ထားတဲ့ကုမ္ပဏီအစုရှယ်ယာတွေကိုပြန်ရုပ်သိမ်းဖို့ရည်ရွယ်ထားတယ်လို့ကုမ္ပဏီပြောခွင့်ရကဒီကနေ့ပြောပါတယ်။အဲဒီစီမံကိန်းကနေမြန်မာစစ်တပ်အတွက်ဝင်ငွေရောက်အောင်လုပ်ပေးနေတယ်လို့ပြစ်တင်ဝေဖန်နေကြချိန်မှာ INEOS ကုမ္ပဏီရဲ့အခုပြောဆိုချက်ထွက်လာတာပါမလေးရှားအစိုးရပိုင်း Petronas နဲ့ဂျပန် Mitsubishi ကုမ္ပဏီတွေကလည်းမြန်မာနိုင်ငံကနေသူတို့လုပ်ငန်းတွေပြန်ရုပ်သိမ်းမယ်အကြောင်းပြီးခဲ့တဲ့လကပဲပြောထားပါတယ်လူမှုဘဝကိစ္စရပ်တွေနဲ့စီးပွားရေးရှေ့အလားအလာတွေကိုအခြေခံပြီးလုပ်ငန်းတွေပိတ်သိမ်းဖို့ကိစ္စကိုမိဖက်စီးပွားရေးလုပ်ငန်းတွေနဲ့ဆွေးနွေးတိုင်ပင်တာတွေလုပ်နေတယ်လို့ INEOS ကုမ္ပဏီပြောခွင့်ရက Riders သတင်းဌာနကပြောပါတယ် Nikkei CYI နေ့စဉ်သတင်းစာမှာတော့ Anius Company ပြန်ရုံးမဲ့ကိစ္စဟာမြန်မာစစ်တပ်ကိုဝင်ငွေရောက်အောင်လုပ်ပေးနေတယ်ဆိုတဲ့ဝေဖန်မှုတွေကြောင့်ဖြစ်တယ်လို့ဒီကနေ့မနက်ပိုင်းကပေါ်ပြခဲ့ပါတယ်။ဂျပန်ဆိုရဦးဆောင်တဲ့ကုမ္ပဏီတစ်ခုနဲ့ JX Nippon ရေနံနဲ့သဘောတောင်းဝေးတူဖော်ရေးလုပ်ငန်းပိုင် Anius Company တို့ဟာရဲရုံစီမံကိန်းမှာအစုရှယ်ယာ 19.300 ခန့်နှုန်းထည့်ဝင်ထားတာဖြစ်ပြီး Petronas ကုမ္ပဏီလက်ခွဲဟောင်ကောင်အခြေစိုက် PC မြန်မာကုမ္ပဏီက 40.900 ခန့်နှုန်းမြန်မာရေနံနဲ့သဘောတောင်းဝေးလုပ်ငန်းက 20.500 ခန့်နှုန်းနဲ့ဂျန်နဲ့အစုရှယ်ယာတွေကတော့ Thai PTTEP စွမ်းအင်ကုမ္ပဏီကပိုင်ပါတယ်မြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းပြီးနောက်ပိုင်းနိုင်ငံတကာယင်းနှီးမြှုပ်နှံမှုကုမ္ပဏီအများအပြားနိုင်ငံတွေကနေထွက်ခွာနေကြတာဖြစ်ပြီးဒီအထက်မှာအခုလိုစွမ်းအင်ကုမ္ပဏီအများအပြားလည်းပါဝင်နေတာဖြစ်ပါတယ်မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းလူထုမှအခွင့်အရေးချိုးဖောက်မှုတွေနဲ့နိုင်ငံတကာသဘောတူညီချက်တွေကိုလိုက်နာဖို့ပြက်ကွက်နေကြတာတွေအပေါ်စုံစမ်းစစ်ဆေးရေးကော်မရှင်ဖွဲ့စည်းမဲ့အကြောင်းဘီဘီဆိုင်ရာလူသမားအဖွဲ့ ILO ရဲ့အုပ်ချုပ်ရေးအဖွဲ့ကဆုံးဖြတ်လိုက်ပါတယ်မြန်မာနိုင်ငံတွင်အလုသမားရောအလုရှင်အဖွဲ့အစည်းတွေပါလွတ်လပ်စွာဖွဲ့စည်းတည်ထောင်ခွင့်နဲ့စီးရုံးခွင့်ဆိုင်ရာနိုင်ငံတကာသဘောတူညီချက်တွေနဲ့အာဓမ္မအလုစီခိုင်းမှုတားမြစ်ရေးသဘောတူညီချက်တွေကိုလိုက်နာမှုရှိမရှိ ILO ကဖွဲ့စည်းမဲ့စုံစမ်းစစ်ဆေးရေးကော်မရှင်ကစစ်ဆေးမှာဖြစ်ပါတယ်ကလေးငယ်တွေအပါအဝင်အရသာတွေကိုအကြမ်းဖက်တပ်ဖြတ်မှုတွေကြကြပြန့်ပြန့်ပေါ်ပေါက်နေတာနဲ့မလွှကုန်းမြင့်ထားသမဂ္ဂကဥအောင်ကိုလက်ကိုဖမ်းဆီးနှိစက်နေတဲ့လုပ်ရက်အပေါ်အထူးစိုးရိမ်နေကြောင်းအယလိုအုပ်ချုပ်ရေးအဖွဲ့ရဲ့ကြေညာချက်မှာဖော်ပြထားပါတယ်။အလို့သမားအခွင့်အရေးလှူရှားသူတွေပေါ်နှောက်ယှက်ချင်းကြောက်တာတရားလွတ်လွတ်ဖမ်းဆီးထောင်ချတာတွေရှိနေတဲ့အတွက်စိတ်မကောင်းဖြစ်မိတဲ့အကြောင်းလဲအယလိုကြေညာချက်မှာဖော်ပြထားပါတယ်။အဖွဲ့ဝင်၃ဦးပါဝင်မဲ့အယလိုရဲ့စုံစမ်းစစ်ဆေးရေးကော်မရှင်ဟာအခွင့်အရေးချိုးဖောက်မှုတွေကိုတစိုက်မမတ်ကျူးလွန်နေတဲ့အဖွဲ့ဝင်နိုင်ငံတစ်ခုခုအပေါ်အမြင့်ဆုံးလှုံ့ထုံးလုံနည်းတွေနဲ့စုံစမ်းစစ်ဆေးမဲ့အဖွဲ့ဖြစ်ပါတယ်။အလားတူကော်မရှင်14ခုအရင်ကအယလိုဖွဲ့စည်းခဲ့မှုပါတယ်။အယလိုဘက်ကစုံစမ်းစစ်ဆေးရေးကော်မရှင်ဖွဲ့စည်းမဲ့ကိစ္စနဲ့ပတ်သက်လို့မြန်မာစစ်ကောင်စီဘက်ကရဇုံတရားတုံ့ပြန်ချက်ချက်ချင်းထွက်လာတာတော့မရှိသေးပါဘူးခင်ဗျာ
VOA American တဲ့ညာဘက်မြန်မာဘာသာအစီအစဉ်တွေကိုညာပိုင်း9နာရီကနေ10နာရီထိ9.19 kHz 15.53 ညာ9.25 kHz 11.83 ညာ9.32 kHz 9.35တို့ဖြင့်စနေတနင်္ဂနွေမှာပိုင်းလမ်းမီတာ190 kHz 1595ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ရှင
် VOA American တန်ရဲ့တောက်ကြညထိတ်တန့်ရောက်သတင်းတွေကိုကျမစုမွန်ကဆက်ပြီးတင်ပြပေးပါမယ်ရှင်ယူကရိန်းကိုရုရှားတို့ကျူးကျော်တဲ့စစ်ပွဲမှာကြာဆုံးသွားတဲ့ရုရှားတပ်ဖွဲ့ဝင်တွေဘယ်သူဘယ်ဝါဆိုတာသိနိုင်မှုညနာကိုမှတ်သားဖော်ထုတ်တဲ့ Facial Recognition နည်းပညာကိုအသုံးပြုနေတဲ့အကြောင်းယူကရိန်းဒုတိယဝန်ကြီးချုပ်ကရိုက်တာသတင်းဌာနကိုပြောပါရယ်ယူကရိန်းကာကွယ်ရေးဝန်ကြီးဌာနကနယူးယောက်အခြေစိုက်နည်းပညာကုမ္ပဏီတစ်ခုဖြစ်တဲ့ Clear Blue AI ကနေထုတ်လုပ်ထားတဲ့မျက်နှာကိုမှတ်သားဖော်ထုတ်တဲ့နည်းပညာကိုအသုံးပြုတယ်လို့ရိုက်တာသတင်းဌာနကအစောပိုင်းကသတင်းရေးသားပါရယ်သေဆုံးသွားတဲ့ရုရှားစစ်သားတွေရဲ့လူမှုကွန်ရက်အကောင့်ကနေတဆင့်သူတို့ဘယ်သူဘယ်ဝါဆိုတာဖော်ထုတ်နေတဲ့အကြောင်းယူကရိန်းဒုတိယဝန်ကြီးချုပ်လည်းဖြစ် Digital နည်းပညာပြောင်းလဲဌာနဝန်ကြီးလည်းဖြစ်တဲ့မီဂဲလိုဖိုတိုဂရက်ကနောက်ပိုင်းမှာရှင်းပြထားပါတယ်ဒီနည်းပညာနဲ့ခွဲခြားသိရှိထားတဲ့ရုရှားစစ်သားအလောင်းတွေပြန်တယ်နိုင်အောင်စီစဉ်ဖို့ကိုလည်းကြံရည်သူမိသားစုဆွေမျိုးတွေကိုအကြောင်းကြားခဲ့တယ်လို့ယူကရိန်းကပြောပါတယ်ယူကရိန်းစစ်ပွဲအတွင်းရုရှားစစ်သား1000ခွဲလောက်အသက်ဆုံးခဲ့တယ်လို့ပြောပါတယ်ရုရှားဘက်ကတော့တပ်ဖွဲ့ဝင်498ဦးပဲသေဆုံးတယ်လို့မတ်လ2ရက်နေ့ကထုတ်ပြန်ပြီးနောက်ပိုင်းမှာတော့ကြာဆုံးကိန်းဂဏန်းကိုထပ်ပြီးမထုတ်ပြန်တော့ပါဘူးတရုတ်နိုင်ငံမှာအကြီးအကျယ်ချမ်းသာကြွယ်ဝတဲ့ဘီလီယံနာတထဲကြီးတွေရဲ့ဩဇာတက်ရောက်မှုကိုထိန်းချုပ်နိုင်ရေးတရုတ်စိုးရရဲ့ပြီးခဲ့တဲ့နှစ်ပိုင်းနှိမ်နှင်းမှုတွေကြောင့်အစုရှယ်ယာဈေးတွေကမောက်ကမဖြစ်ခဲ့သလိုချမ်းသာကြွယ်ဝတဲ့တထဲအဆင့်တွေလည်းပုံမှန်မဟုတ်တော့ဘဲပြောင်းလဲသွားပါတယ်။ကမ္ဘာတဝန်းချမ်းသာကြွယ်ဝသူစည်းရင်းကောက်ခံနေတဲ့ Who Run Global Risk List စည်းရင်းအရတရုတ်နိုင်ငံမှာဘီလီယံနာတထင်းအရေးအတွက်ကတခြားနိုင်ငံတွေထက်အများဆုံးဖြစ်ပေမဲ့မကြသေးခင်ကအပြောင်းလဲတွေဟာတရုတ်စိုးရရဲ့စီးရဲချမ်းသာကွာဟမှုရှော့ချရေးမူဝါဒကိုထင်ဟပ်နေပါတယ်။ပြီးခဲ့တဲ့နှစ်ပိုင်းတွေအတွင်းအချမ်းသာဆုံးထိတ်ဆုံးက10ယောက်ရဲ့ပိုင်ဆိုင်မှုတွေရော့ကျသွားသလိုဘီလီယံနာ160တဲကတော်တော်များများမီလီယံအများစုပိုင်ဆိုင်တဲ့အဆင့်လောက်ကိုရောက်သွားတယ်လို့ပြောဆိုတာပါ။အစိုးရရဲ့အရေးကြီးတဲ့အချက်အလက်တွေကိုနည်းပညာကုမ္ပဏီပိုင်ရှင်တထဲကြီးတွေကချင်းချုပ်လာမှာကိုစိုးရင်ပြီး2020ခုနှစ်ကနေစလို့တရုတ်စိုးရဘက်ကအရေးယူနှိမ်နှင်းခဲ့ပါတယ်စီးပွားရေးရှင်ပြိုင်မှုမျှတဖို့နဲ့စီးမြင်စည်းကမ်းလိုက်နာဖို့အတွက် Jet Ma ရဲ့ Alibaba နည်းပညာကုမ္ပဏီကိုဒေါ်လာ 1.8 ဘီလီယံဒံငွေရိုက်ခဲ့တယ်လို့ Lawfare Internet Website ကရေးပါတယ် အချမ်းသာဆုံးသူတွေရဲ့အပြောင်းအလဲနဲ့နှိမ့်နှင်းခံရမှုတွေဟာအင်အားချမ်းမြေရောင်းဝယ်မှုအင်တာနက်နည်းပညာနဲ့ပညာရေးအလုံးပေါ်တက်ရောက်မှုရှိနေတယ်လို့လေ့လာသူတွေကပြောဆိုပါတယ်ရှင်။တရုတ်နိုင်ငံသားရေးဝန်ကြီးဝမ်ယီနဲ့အိန္ဒိယနိုင်ငံသားရေးဝန်ကြီးဆူပရာဘရန်ဂျေရှန်ကာရိုနယူးဒေလီမြို့တော်မှာဒီကနေ့တွေ့ဆုံဆွေးနွေးကြပါတယ်။2020ခုနှစ်နှစ်နိုင်ငံနယ်ကြားပဋိပက္ခဖြစ်ပွားပြီးတဲ့နောက်ပိုင်းပထမဦးဆုံးအကြိမ်ဖြစ်တဲ့အိန္ဒိယနှစ်နိုင်ငံနိုင်ငံသားရေးဝန်ကြီးတွေတွေ့ဆုံကြတာပါနယ်ကြားအငင်းပွားမှုပဋိပက္ခဟာနှစ်နိုင်ငံဆက်ဆံရေးကောင်းမွန်ဖို့အတွက်အဓိကအဟန့်အတားဖြစ်စေတယ်ဆိုတာအိန္ဒိယဘက်ကပြောဆိုပါရတယ်။2020ခုနှစ်မေလတုန်းကနှစ်နိုင်ငံနယ်ကြားအငင်းပွားရာကနေထောင်ပေါင်းချီတဲ့တပ်တွေအပြန်အလှန်ဆင်လွတ်ခဲ့ပြီးပြစ်ခတ်မှုတချို့လည်းဖြစ်ပွားခဲ့တယ်လို့တပ်ဖွဲ့ဝင်တချို့လည်းထိခိုက်သေးဆုံးမှုတွေရှိခဲ့ပါတယ်ကိုလာကြတင်းမာမှုတွေအဆုံးသတ်ပြီးနှစ်နိုင်ငံညှိနှိုင်းဆွေးနွေးခဲ့ပေမဲ့ဆက်ဆံရေးကတော့ပုံမှန်မဖြစ်သေးပါဘူး။ဒါကြောင့်လည်းတရုတ်နိုင်ငံသားရေးဝန်ကြီးအိန္ဒိယနိုင်ငံကိုတွားရောက်တဲ့ခီးစဉ်ကိုဒေတာရင်းအကဲခတ်တွေကအံ့ဩတင်နေကြပါတယ်။အိန္ဒိယနိုင်ငံအပြင်ပါကစ္စတန်နဲ့အာဖဂန်နစ္စတန်နိုင်ငံတွေကိုလည်းတရုတ်နိုင်ငံသားရေးဝန်ကြီးဝမ်ယီတွားရောက်ခဲ့ပါတယ်။အမေရိကန်ပြည်ထောင်စုမှာတနက်ကင်ဆောင်ခွင့်ထိန်းချုပ်ရေးအရေးယူဆောင်ရွက်နိုင်မှုလွတ်တော်ကိုဖိအားပေးတဲ့အနေနဲ့အမေရိကန်လွတ်တော်ရဲ့ရှေ့မျက်ခင်းပြင်မှာလူတွေအလောင်းတွေထည့်ထားတဲ့ပုံစံအနက်ရောင်အိတ်1100ကိုတက်ကြွလှုံရှားသူတွေကမနေ့ကဖြန့်ခင်းထားပါတယ်။လွန်ခဲ့တဲ့၄နှစ်ကပြစ်ခတ်မှုဖြစ်ခဲ့တဲ့ Florida ပြည်နယ် Parkland မြို့ Majority Stoneman Douglas အထက်တန်းကျောင်းမှာအသက်မသေးပဲကြံခဲ့တဲ့သူတွေကဒီလိုဆန္ဒပြပွဲလုပ်ဖို့စီစဉ်ခဲ့တာပါ။အသက်19နှစ်အရွယ် Nicolas ဆိုတဲ့ကျောင်းသားတဦးတနက်ကင်မီပြစ်ခတ်ခဲ့တဲ့အတွက်လူ18ဦးသေဆုံးခဲ့ပြီးတော့18ယောက်ထိခိုက်ဒဏ်ရာရခဲ့တဲ့အဖြစ်အပျက်၄နှစ်ကျော်ကြာလာတဲ့အချိန်အောက်မေ့ပွဲဖြစ်နေဒီဆန္ဒပြပွဲကိုစီစဉ်ခဲ့ကြတာပါ။အမေရိကန်ပြည်ထောင်စုမှာတနက်ကင်ဆောင်ခွင့်ထိန်းချုပ်ရေးတင်းကျပ်တဲ့စီးမင်းတွေချမှတ်ဖို့အစိုးရခေါင်းဆောင်တွေကပြောဆိုနေပေမဲ့ဥပဒေပြည့်ရေးကိစ္စဟာလွှတ်တော်အမတ်တွေကြားအကြီးအကျယ်အငင်းပွားနေတဲ့အကြောင်းအရာတစ်ခုဖြစ်ရှိနေဆဲဖြစ်ပါတယ်ရှင်။
VOA American တန်ရဲ့တောက်ကြညာအထူးအားဆုံးသတင်းတွေကိုကိုကျော်ကျော်သိန်းနဲ့မဆုမနှုတ်ပြောပြခဲ့ကြတာပါအခုတော့စိတ်ဝင်စားစရာအကောင်းဆုံးသတင်းပေးပို့ချက်တွေကိုဆက်တိုက်ပြောပြပေးပါမယ်ပထမဆုံးကတော့ကရင်နယ်စပ်တိုက်ပွဲဆက်ပြင်းထန်နေပြီးလေကြောင်းတက်ခတ်မှုပါရှိလာတာပါ KNU ကရင်မြို့သားစီယုံထင်းချုံရတက်မချောင်းနေပြီဖြစ်တဲ့မြဝတီခဲနဲ့ Concrete မြို့နယ်တွေမှာဖြစ်နေတဲ့တိုက်ပွဲတွေအတွင်းစစ်ကောင်စီဘက်ကဒီနေ့လေကြောင်းတက်ခတ်မှုတွေလုပ်ခဲ့တယ်လို့ကရင်လူခွင့်ရေးဖွဲ့ KHRG ကပြောပါတယ်ကရင်မျိုးသားလူမျိုးရေးတပ် KNLA ပြည်သူ့ကာကွယ် PDF ပူးပေါင်းဖွဲ့တွေနဲ့စစ်ကောင်စီတပ်တို့ကြားတိုက်ပွဲတွေဆက်ဖြစ်နေတာမှာဒီတပ်မှ6နယ်မြေထဲမှာတင်စစ်ပေးဒုက္ခသည်3000လောက်ရှိလာနေပါပြီဒီအကြောင်းထိုင်းချီစိတ် VOA သတင်းတောက်မအေးမှာပြောပြပေးပါဦးခင်ဗျာ
ကရင်ပြည်နယ်ထဲမှာကရင်မျိုးသားစီယုံတပ်မှ6ထိန်းချုပ်နယ်မြေဖြစ်တဲ့စုကလီမြို့နယ်နီးကထီးကဲ့ပလဲကြီးရွာနားမှာစစ်ကောင်စီတပ်တွေနဲ့ကရင်မျိုးသားလူမျိုးရေးတပ်KNLA ပြည်သူ့ကာကွယ်ရေးတပ် PDF ပူးပေါင်းတပ်ဖွဲ့တွေကြားဒီကနေ့မတ်လ25ရက်နေ့တောက်ကြနေမှာလဲတိုက်ပွဲတွေပြင်းထန်ခဲ့ပါတယ်။မနေ့အစောပိုင်းကတိုက်ပွဲတွေပြင်းပြင်းထန်ထန်ဖြစ်ခဲ့ပြီးတဲ့နောက်မနေ့7နာရီလောက်မှာစစ်ကောင်စီဘက်ကလေကြောင်းကနေဘုံကျဲတိုက်ခိုက်မှုတွေလုပ်ခဲ့တယ်ဆိုပြီးကရင်လူ့အခွင့်အရေးဖွဲ့ KHRG ရဲ့ပြောရေးဆိုခွင့်ရှိသူစောနန္ဒစုကအခုလိုပြောပါတယ်
။ Key Supply ဒေသမှာပါခင်ဗျာ7နာရီဝန်းကျင်မှာသူတို့ကကပြေးချတော့ဘာလို့လေပုံလေလုံးလောက်ကျဲချတယ်တိုက်ပွဲဒီမှာကျွန်တော်ဆိုလို့ဖြစ်ပွားတယ်လက်နက်ကြီးရနေတိကမှုတွေကတော့မကြာခဏဖြစ်တယ်ပေါ့နော်မင်းကြီးကလည်းပဲလက်နက်ကြီးဖြစ်ပွားမှုကြောင့်လို့ပဲအာတိကဲမှုတွေရှိတယ်ပေါ့နော်တိကဲတည်ဆုံးမှုတွေလည်းဖြစ်ပွားခဲ့တယ်ပေါ့
KNU တပ်မ6နယ်မြေအတွင်းမှာရှိတဲ့ဝလီမြို့အနီးကစစ်ကောင်စီရဲ့မော်ခိစခန်းကိုကရင်မျိုးသားလွတ်မြောက်ရေးတပ် KNLA ကရင်မျိုးသားကာကွယ်ရေးတပ် KNDO စတဲ့ပူးပေါင်းတပ်ဖွဲ့တွေကမတ်လ21ရက်နေ့ကတိုက်ခိုက်သိမ်းပိတ်လိုက်ပြီးတဲ့နောက်လက်နက်ကြီးလက်နက်ငယ်တွေကြီးစံတွေကိုပါသိမ်းဆီးခဲ့တာပါဒီနောက်မှာတော့မော်ခိစခန်းကိုပြန်လည်ရယူနိုင်ဖို့ကြိုးစားရတဲ့စစ်ကောင်စီတပ်တွေအင်အားလုံးရင်းနဲ့ဒီကနေ့တက်လာတယ်လို့လည်းပြည်သူ့ကာကွယ်ရေးတပ်ဖွဲ့ခေါင်းဆောင်တစ်ဦးဖြစ်တဲ့ကိုစောမုံကပြောပါတယ်
ကျင်းရွေးသိနေတဲ့စခန်းဘက်ကိုသွားဖို့လေဘက်ခြမ်းပေါ့နော်သွားဖို့အတွက်အစင်900လောက်ရှိ
KNU ထိန်းချုပ်ရာတပ်မ6နယ်မြေအတွင်းမှာတိုက်ပွဲတွေဇက်တိုက်ပြန်ဖြစ်လာတာလက်နက်ကြီးကြီးစံတွေကြားရောက်လို့ဒေသခံအရက်သားပြည်သူတွေတေဆုံးတာလေကြောင်းကနေထိုးစစ်ဆင်တိုက်ခိုက်နေတာတွေကြောင့်ဒေသခံတွေအိုးအိမ်ဆုံးခွာထွက်ပြေးနေကြရပါတယ်လက်ရှိမှာစစ်ဘေးဒုက္ခသည်3000လောက်ထိရှိလာတယ်လို့လည်းကရင်လူခွင့်ရေးဖွဲ့ကပြောရေးဆိုခွင့်ရှိသူစောနန္ဒစုကပြောပါတယ်
စစ်ပြေရှောင်နေရတဲ့ပြည်သူတွေတမှ6အတွင်းမှာပေါ့လေအများကထက်မြန်လာတယ်လို့ကျွန်တော်တို့ပြောလို့ရတယ်အရင်ကတော့ဒီ nampak lu kan maya bini aku aja lo, awal ni baru jilau, niara, baru jilau ya ni dulu lekang tu, kan maya lah bono, ini mungkin nanti kamu jangan lu, biru deh, tapi tercium ni ada, ini ada biru deh, alam lo aku kan, lembu deh, tujuh ni nama jalan lu berpisah, ni jatuh kamu lalu berpisah. Ani nama kita kata lu semua tak dia ada di bawah aku belum ada juga jauh dia ada kisah ni deh, mulai cuma di kisah ni deh.
Kian you tengok yang ni mereka sekarang si jadi aku ya pai, yang alam ini nak wilayah tu, nampak tiada takkan mudah ni jenis lulu pun ni barai. Mereka kian ini kau kalau jual ni deh masih deh sekarang si jadi ha, mana kau ni ni kan ni tunggu ya tuan, kian le sokwa bebo, kian you tak macam juga sape bebo jangan jaga barai. Tapi mesti kau si pekak, tadi mesti sokja pun, tadi potol lah le tu. Kita ni utam macam tengah jauh ni ari pun. Mian ni kau kiri tega, cewa ni mah tak boleh popi lah bi, tak boleh pinter ni lah pi barai. Sejak pekak, lene jadi ni pekak mudi jauh. Tiada kan cewa dari ti sana tiga tanya ni ari le si ni barai sih.
Kita ni sama, ini lejang tak kami bawa si kerajaan, mai mah pi jaga lah. Akurah, sekarang pinter mah AETA sini, sejak PRP hantar ni jadi mah. ຈະຄາຍປີນະມາຍະຄາຍຕາຍນາລະນະກັນອີອພွဲຖင်းຊົມຫມູ່ໃສ່ຫມູ່ຊີແດປີນະຕອງແມງກະຈີຍາລະໂກສິດກອງຊີຕັດດ້ວຍວົນຍາສິດຊີດາຈີຍາລະດ້ວຍສິດຈ້ອງລະວົນຖ້ວຕໍລະຫມູ່ມຍາລະລະຈ້ອງເດດາກັນດ້ວຍຊື່ຍນີ້ຈະບາລະດຽວສິນຍອົກຊົ່ວຍີດ້ວຍອີກະຈີຈັດຊີຊັນຖ້າແລະ
ຢູ່ລະຍະຄາຍມິວຕາອພွဲຈົ່ວຍົງຕະຊູແລະໄປຖ້າຍາບາລະດີຈ້ອງຊຽງກອງກະລະລະຕະດິງໂກຄູຍານາຍປ່ຽບປ່ຽບໄປບໍ່ຄະນະຍະຄາຍມີນະຕອງແມງກະຕອງກົກຍັນເບຈောက်ຜູ່ລີ້ອອງຊາແລະມິວເນລີກະຈີຍາຕະຊູມາຄູຍະບາຍອັນດ້ວຍ စစ်ကြောင်းတွေဝင်ရောက်သွားလာတာစစ်ဆေးတာတွေရှိနေတာကြောင့်ဒေသခံတွေစိုးရိမ်နေကြပါတယ်။ကြောက်ဖြူမျိုးနယ်စနဲမျိုးအတွင်းကပောက်ပြင်းမင်းပြင်းကြေးရွာဘက်ဒီမှာစိုးရိမ်လဲဒီနေ့မတ်လ25ရက်တောက်ကြနေ့အထိစစ်ကောင်စီတပ်တွေသွားလာနေပြီးတော့စစ်ဆေးမှုတွေလုပ်နေတာကြောင့်တိုက်ပွဲဖြစ်မှာကိုဒေသခံတွေစိုးရိမ်နေကြတယ်လို့အမိမဖော်လို့တဲ့ဒေသခံတူကပြောပါတယ်။ဟုတ်ကဲ့တမ်းလို့စစ်ကြောင် in Naga, Bablo, Blue, so in a little Hugo, Chilla, Namala, or not. Now we already General Tugdo, when there's some movie case and a little bit we are so in now. Or to get at Hugo Chito and the Chanda Mifarin in the Kakeli, the two nine. Now you do really so easy to win it, choose your ego is the only one I just went through Yorema.
ไอ้มันนี่รอซวยน่ะบ่อะล่ะนี่รอตะคูชื่ออกุโลเจียวตวินมาสึกกองซีตัดดิวินทั่วตั๋วลาจองดีตาตวินเตียสินยีเนี่ยอุ้ชุยีบายอั่วเอกะจิ๊ดแจซีซั่นท่าเดยูเอลเอยะคันမျိုးသားအဖွဲ့ချုပ်တရားရုံးတွေပိတ်ထားရတာတွေရှိတယ်လို့လဲဒေသခံတူကပြောပါတယ်အာအဲ့ဒါလေးတွေတော့ရှိရပါဘူးအခုလို့ဆိုတော့ဟိုဒီပြည်သူလူထုတွေနေနဲ့အဲ့လိုရုံးနေဟိုခက်ခဲလေးတွေရှိရင်ရုံးနေနဲ့ဖြေရှင်းနေကြတယ်ကြတော့သူတို အဖွဲ့နဲ့စစ်တပ်တို့ကြားအပြစ်ခတ်ရစဲထားချိန်မှာအေအဖွဲ့ကအုတ်ချုပ်ရင်းနဲ့တရားစီရင်ပိုင်းတွေကိုအာရုံစိုက်လုပ်နေပါတယ်။အေအဖွဲ့အင်အားကောင်းတဲ့နေရာတွေမှာတရားသူကြီးတွေရှိနေတယ်ဒေသခံရခိုင်ပြည်သူတွေပါဝင်တဲ့ ULA တရားရုံးတွေကိုမြို့နယ်တွေမှာဖွင့်လှစ်ထားပါတယ်။ဒီရုံးတွေကိုစစ်ကောင်စီဘက်ကတရားဝင်အတိမတ်မပြုတ်ဝင်မဲ့ဒေသခံပြည်သူတွေကတော့ပြဿနာဖြစ်လာရင်အေစီစဉ်ဖွင့်လှစ်ထားတဲ့ ULA တရားရုံးတွေမှာပဲသွားရောက်တိုင်ကြားဖြေရှင်းနေကြတာများပါတယ်။ရခိုင်ပြည်နယ်မြောက်ပိုင်းကမြို့နယ်တော်တော်များများမှာအေအဖွဲ့ကစီရေးအပြင်အုတ်ချုပ်ရေးတရားစီရင်ပိုင်းထိန်းချုပ်ထားနိုင်ပေမဲ့ရခိုင်ပြည်နယ်တောင်ပိုင်းမှာတော့အေအဖွဲ့ရဲ့ထိန်းချုပ်မှုသိမ်းမရှိလာပါဘူး။အခုလိုအေအဖွဲ့ထိန်းချုပ်မှုရောစီရေးအရာပါအားနည်းနေတဲ့ရခိုင်တောင်ပိုင်းကမြို့နယ်တွေမှာအေအရဲ့လွှမ်းမိုးမှုကိုတားဆီးဖို့စစ်တပ်ကလုပ်နေပုံရတယ်လို့ရခိုင်နိုင်ငံရေးလေလာသုံးသပ်သူလွတ်တော်ကိုယ်စားလှယ်ဟောင်းဥပ္ဖေတန်းကပြောပါတယ
်အများအပြင်ကျွန်တော်တို့ဒီရခိုင်ပြည်တောင်ဖက်ချမ်းလို့ပြောမှာပေါ့ကျွန်တော်တို့ ULA A C အပြင်ဩဇာတရားမှုနေတဲ့နေရာတွေပေါ့နော်အဲတောင်ကုန်းတို့ရံပြဲတို့ကြောက်ဖြူတို့ပေါ့အဲ့နေရာတွေမှာကြတော့ ULA အုပ်ချုပ်ရေးတရားစီရင်ရေးတွေရောရှိတယ်အဲဒါမဲ့ C အပြင်ချင်းချင်းပေါ်ပေါ်ပူပူတတဒီဘက်ကမရှိသေးတဲ့အခါမျိုးမှာအဲဒီသူရွာရီဘောနော်သူတို့ဘက်ကဒီစစ်ကောင်စီဘက်ကသူတို့ရဲ့ဩဇာအာဏာပြန်လဲအဲဒီစွန့်ချုံနိုင်ရေးအတွက်ပေါ့လာရောက်စစ်ဆေးတာတွေအဲရုံးတွေရှိလာ တရားယုံမရှိလားအဲ့လိုမျိုးပေါ့ဟောတရားယုံတွေကလည်းအဲသူတို့စီရင်တရားယုံတွေကိုဖွင့်ပြီးတော့ဟောဒီဘက်ကလုံနေတယ်ဆိုတော့အတန်ကြီးကြတော့အဲ့ဒီတရားယုံရှိတဲ့ယွာတွေပေါ့နော်သူတို့ဟိုလာရောက်ပြီးတော့စစ်ဆေးတာတို့ဟိုရှာဖွေတာတို့ဟိုဒါတွေကြောင့်တရားယုံတွေလည်းအဖက်မှာတော့ပုံမှန်အားဖြင့်တော့မလဲပတ်နိုင်တဲ့အခြေအနေမျိုးရောက်သွားတာပေါ့
စစ်ကောင်စီတပ်တွေရဲ့ဆေးလှုပ်ရှားမှုတွေကိုရခိုင်တောင်ပိုင်းမှာတွေမဟုတ်ပဲရခိုင်ပြည်နယ်မြောက်ပိုင်းတချို့ဒေသတွေမှာလည်းလုပ်နေပါတယ်စစ်တွေမျိုးမှာဆိုရင်စစ်သားအပြစ်တင်ဆောင်ထားတဲ့စစ်ကားတွေနေတိုင်းသွာလာတာရှိနေသလိုပေါက်တော်မျိုးနယ်ဘက်မှာလည်းချေးရွာတွေကိုဝင်ရောက်စစ်ဆေးတာတွေရှိနေတယ်လို့ဒေသခံတွေကပြောပါတယ်မင်းမြောက်မျိုးနယ်အတွင်းကစစ်တပ်စစ်ကြောင်းတွေစခန်းချနေထိုင်တဲ့ပန်းမြောင်ချေးရွာမှာဆိုရင်လည်းချေးရွာအတွင်းရခိုင်မျိုးသားတချို့နေမဖွင့်ဖို့ပြောဆိုတာတွေရှိတယ်လို့လည်းဒေသခံတွေကပြောပါတယ်2020ပြည့်နှစ်စက်တင်ဘာလခုံလောက်ပိုင်းကလေးကစစ်ကောင်စီတပ်တွေနဲ့အေအဖွဲ့ကြားတိုက်ပွဲတွေရပ်တန့်ထားတာဖြစ်သလိုတပ်နဲ့အေအဖွဲ့တို့ရဲ့နယ်မြေခေါင်းဆောင်တွေတည်တံ့တွေ့ဆုံဆွေးနွေးတာတွေလည်းရှိခဲ့ပါတယ်။အဲဒီနောက်ပိုင်းကစပြီးရခိုင်လက်နက်ကိုင်အေအဖွဲ့အနေနဲ့ရခိုင်ပြည်နယ်မှာအုပ်ချုပ်ရေးပိုင်းနဲ့တရားစီရင်ပိုင်းတွေကိုကင်တွယ်ထိန်းချုပ်နိုင်ဖို့စတင်လှုပ်ဆောင်လာတာဖြစ်ပါတယ်။စစ်တပ်ဘက်ကတော့ရခိုင်ပြည်နယ်မှာ ULA A အဖွဲ့ရဲ့တရားစီရင်မှုတွေထဲဝင်ရောက်ပတ်သက်ခြင်းမလုပ်ဖို့ ULA A အဖွဲ့တွေရှိရင်သတင်းပေးဖို့ဒေသခံတွေကိုနှုတ်နဲ့တားမြစ်တာတွေရှိတယ်လို့ဒေသခံတွေကပြောကြပါတယ်ခင်ဗျာ
ရခိုင်ဘက်မှာ A ရဲ့တရားစီရင်စစ်တပ်ဖိအားပေးနေတဲ့သတင်းကိုရနိုင်ပြောပြခဲ့တာပါအခုဆက်ပြီးတော့ချင်းပြည်နယ်မတူပင်ပြတ်မှာစစ်ကောင်စီအင်အားတို့နယ်မြေရှင်းလင်းဖမ်းဆီးနေတာပြောပြမှာပါချင်းပြည်နယ်မတူပီမြို့နယ်မှာစစ်ကောင်စီတပ်တွေအင်အားတိုးချဲ့နေတယ်လို့နယ်မြေရှင်းလင်းရေးတွေလှုပ်ဆောင်နေပါတယ်။ညမထွက်ရမင်းကိုတင်းတင်းကြပ်ကြပ်လုပ်နေပြီးဒေသခံတချို့လည်းဖမ်းဆီးခံရပါတယ်။မတူပီမြို့နယ်ရဲ့လူခွင့်ချုပ်ဖောက်မှုတွေပိုဖြစ်လာမှာကိုချင်းလူခွင့်အဖွဲ့တွေကစိုးရိမ်နေကြပါတယ်။လီကျောင်းရန်ကုန်ကပို့လာတဲ့သတင်းကိုကြီးချမ်းပြောပြပေးပါဦးခင်ဗျာ
။မတူပီမြို့နယ်မှာအင်အားတိုးချဲ့နေတဲ့စစ်ကောင်စီတပ်တွေဟာရွာထဲဝင်စစ်ဆေးတာနယ်မြေရှင်းလင်းတာတွေလုပ်နေပါတယ်။မတ်လ24ရက်နေ့ကမတူပီမြို့နယ်9မိုင်လောက်ပဲဝေးတဲ့ဝေတူးရွာကိုဝင်ရောက်စစ်ဆေးစဉ်မှာဒေသခံရွာသား9ဦးကိုဖမ်းဆီးသွားတယ်လို့မတူပီမျိုးကန်တယောက်ကပြောပါတယ
်။9ယောက်ဖမ်းဆီးရအောင်တဲ့။အဲ့တော့တယောက်ကတမောအေးလုတားတွေပါနော်။ဆောက်ခံဆံမရလို့ဖမ်းနေတယ်။9ယောက်ကတော့ဝေတူးရွာရွာခံပေါ့။ဝေတူးရွာရွာခံကခဲရမီကျော်ပေါ့နော်။ဒီဘောဆိုင်လင်းနေဒီဘောအဟောင်းဒီဘောနော်။သူမင်းတင်နေပြီ။နော်9ယောက်ကတော့ဖုန်းမှာ message ချပို့ကြတာလေ။သူတို့အချင်းချင်းနေတာပါ။သူကကြားတာတော့ညာဖက်မှာသူဆွေးထားကြတယ်လို့ပြောတယ်
။အင်အားတရာလောက်ရှိတဲ့စစ်ကောင်စီတပ်တွေဟာကြာတာပရင်းနေကဝေတူးရွာကိုဝင်ပြီးတကောင်စင်းစစ်ဆေးတာလက်ကင်ဖုံစစ်ဆေးတာတွေလုပ်ခဲ့ပြီးရွာသား9ဦးကိုဖမ်းဆီးခေါ်ဆောင်သွားတာပါဖမ်းဆီးခံထားသူ9ယောက်ကိုမတူပီမြို့စစ်ဗျူဟာရုံးမှာချုပ်ထားတယ်လို့ဒေသခံတွေကပြောပါတယ်မတူပီမြို့ပေါ်မှာလည်းလုံခြုံရေးတွေတင်းကျပ်ထားတာကိုသူကအခုလို့ပြောပါတယ
်လုံခြုံရေးလုံခြုံရေးနဲ့ချက်တာသူရဲ့ချက်တာပေါ့ကစီနဲ့6နာရီပြင်ထွက်ဘူးညာ6နာရီစမှာပြင်ထွက်နေတဲ့ပုံမှာဒီပဲရှင်ရရပဲကျွန်တော်တို့လေအဲ့ချူနေကြတဲ့ဗျ
ချင်းပြည်နယ်တောင်ပိုင်းမင်းတပ်ကနေမတူပီဘက်ကိုစစ်ကောင်စီတပ်ဖွဲ့တွေအင်အားထပ်ဖြည့်လာလို့ဒေသခံချင်းကာကွယ်ရေးတပ်ဖွဲ့တွေနဲ့တိုက်ပွဲတွေကြိုကြားကြိုကြားဖြစ်နေပါတယ်တိုက်ပွဲအခြေအနေကိုမတူပီချင်းကာကွယ်ရေးအဖွဲ့ပြန်ကြားရေးတာဝန်ခံကအခုလိုပြောပါတယ
်ကျွန်တော်တို့မတူပီဆိုမှာစီရေးလှရှားမှုလို့ရှိတယ်ပေါ့နော်ဆက်ကဆက်ဖက်ကလေမင်းတပ်ကတက်လာတဲ့ခါရလည်းရှိတယ်ပေါ့ဒီအထိုင်ချတဲ့ဒီဟာတက်ကနေပြီးတော့လောလောဆယ်ဟိုဒီလေမျိုးရှိနေနေပြည့်ပြီးတော့မှစစ်စီပို့ကြပေါ့နော်ဒါလည်းမှာတော့ကျွန်တော်တို့ရဲ့ဒီချက်ချက်တက်ခဲ့မှုတော့ရှိတယ်ပေါ့နော်ဒါတော့ဆုံ
းမတူပီမြို့နယ်ထဲမှာစစ်အင်အားတွေတိုးချဲ့နေပြီးနယ်မြေရှင်းလင်းမှုတွေလုပ်နေတာမှာရွာသားတွေဖမ်းဆီးခံရပြီးလူခွင့်ရေးချိုးဖောက်မှုတွေထပ်ဖြစ်လာမှာကိုစိုးရိမ်တယ်လို့ချင်းလူခွင့်ရေးအဖွဲ့ရဲ့အမှုဆောင်ဒါရိုက်တာဇာဥကလင်းကပြောပါတယ
်အခုကျွန်တော်တို့စိုးရိမ်တာကမြင်းတက်ကနေတက်လာတဲ့ကျင်းလာလာဖြစ်တဲ့အဲ့ဒီတက်ဒီကအဲ့ဒီနေနေတဲ့တာဒီမှာသူတို့ဖောက်ရှာမှုထလောက်လို့ရှိရင်အခုလိုမြစ်ပြဿနာတွေကပိုဆိုးရလာမျိုးဆိုတော့ကျွန်တော်နေနေစိုးရိမ်တာပေါ့ဖြစ်တဲ့သူတို့ရောက်တဲ့နေရာတိုင်းမှာအဲ့ဒီခကြီးတွေတဲ့ဖြစ်ဖြစ်သူတို့ဖန်ချင်တဲ့လူဖမ်းပြီးတော့မတရားတပ်ဖြတ်မှုကတော့ပြင်းပြင်းနေတော့လေဒီစစ်တပ်အနာတင်းကြီးတဲ့နောက်ပိုင်းမှာဒီလိုမျိုးဖမ်းပြီးတော့ချုပ်နှောင်တာကျွန်တော်တို့စဉ်းစားရဆိုလို့ရှိရင်ဦးရနဲ့ရှိစိတ်တော်ပြီအကြတားဒီတစ်ချက်တခြားစစ်တပ်တော်လာတဲ့လူတွေတစ်ချက်အလုံးသူတို့တက်ထတာအယောက်ညာနဲ့ကိုယောက်ရှိပါဘူးကျွန်တော်တို့စဉ်းစားရဖို့လေ
ချင်းလူခွင့်ရေးအဖွဲ့ရရဲ့မှတ်တမ်းတွေအရစစ်ကောင်စီတပ်တွေဖမ်းဆီးတက်ဖြတ်သူတွေထဲမှာအရသားတွေပါဝင်တယ်လို့လက်နက်ကင်ခုခံနေသူတွေလည်းပါဝင်ပါတယ်ဇန်နဝါရီလပထမပတ်တုန်းကလည်းမတူပီမြို့နယ်မှာစစ်ကောင်စီတပ်တွေလမ်းပြအဖြစ်ခေါ်ဆောင်သွားတဲ့ရွာသား10ဦးအသက်ခံခဲ့ရတယ်လို့ချင်းလူခွင့်ရေးအဖွဲ့ကထုတ်ပြန်ထားပါတယ်စစ်ကောင်စီပြောခွင့်ရကတော့ရ
ရာသားတွေကိုဖမ်းဆီးတပ်ဖြတ်တာမဟုတ်ပဲချင်းကာကွယ်အဖွဲ့နဲ့တိုက်ပွဲဖြစ်ပွားလို့ကြာဆုံးသွားတဲ့ CDF အဖွဲ့ဝင်တွေဖြစ်တယ်လို့ပြောပါတယ်ခင်ဗျာမတူပီမှာစစ်ကောင်စီအင်အားတူပြီးဖမ်းဆီးနှိပ်စက်နေတဲ့တဲ့ကိုငင်းချမ်းပြောပြခဲ့တာပါအခုတော့မြန်မာစစ်တပ်လူမျိုးတုံးတပ်ဖြတ်ခဲ့ကြောင်းအမေရိကန်ပြည်ထောင်စုကိုရိုဟင်ဂျာတွေကျူးဇူလိုက်တာပါမြန်မာစစ်တပ်ဟာရို Chuba Canada, we do it, Diamia Damujay, Sakuni, Bibule, Ranger Riga, set down Suvare, Satu, Mimian Tare, Massimo, Jopia, Bibaukna.
Bigger than the town Sakuna Kuniga, your kindly name, Yabai Mam, Yama Sitay, and Nemi Shelly Muri, doing Ruina Taineti, Enina Jim, Bingladis Nangaber, Kadigare, Pierre Digo, Athenit Cleansings, Lumiozu, a light shilling, Peshare, Suare, Jazuimu Pineve. American Birazuga, Tongonga, Agani, Natown, the Sanakuni, Masla, and the Satya Nimaro, Genocide, Lumio, Tong Tatamuki, American Suyaga, Tia Winchina, like Bari, American Ningajai, Winji, Anthony Blinkenga, Washington Muro, Holocaust, Piara, Majimbari, Yamaning, Lumio, Tong Tatamu Lanja, Burma's paid to Genocide, Loname Bidare, Rohingya, Yepia Wegu, Korain Toya, Jishu, and Nimare, Rohingya Bom Yama Sita, Pine Tapiamuha, Lumio don't Tapiamu Julo Yaudelo, American Soyaga Sompia de Jau, Diawin Jojake Bare.
Beyond the Holocaust, the United States has concluded that genocide was committed 7 times. Today marks the 8th.
Julu Mione, Sula Biola, Tapiakan Yare, Holocaust, Pierre, no by Lumio don't Tapiamu Pier, American Gatamaka, Pierre, Konahushike Bare, Tiganero, Shikumio, Pedavavi.
ညီမစစ်တဲ့ရိုဟင်ဂျာတွေပေါ်ကျူးလွန်မှုတွေဟာလူမျိုးတုံးတပ်ဖြတ်မှုနဲ့လူသားတွေပေါ်ကျူးလွန်တဲ့ရာဇဝတ်မှုမြောက်တယ်လို့ဆုံးဖြတ်လိုက်တာကြောင့်ပါအခုလိုအမေရိကန်ဆိုရဘက်ကလူမျိုးတုံးတပ်ဖြတ်မှုဖြစ်တရားဝင်ကြေညာချက်အပေါ်မြန်မာနိုင်ငံမှာလက်ရှိအာဏာသိမ်းထားတဲ့စစ်ကောင်စီဘက်ကပယ်ချပါတယ်စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းကVOA ကိုပြောပါတယ် ုပါပဲတမတော်တရားလုံးနေနေတော့အစိုးရအနေနဲ့တော့လောက်ဆောင်ကြတာတော့မရှိ
မြန်မာစစ်တပ်ဟာရိုဟင်ညာတွေကိုလူမျိုးတုံးတက်ဖြတ်ခဲ့ပြီးလူသားမျိုးနွယ်ဒုတိယလုံးပေါ်ရာဇဝတ်မှုကျူးလွန်ခဲ့တယ်လို့အမေရိကန်အစိုးရကတရားဝင်သတ်မှတ်လိုက်ရုံနဲ့မကဘဲနင်းနာခဲ့ရတဲ့ရိုဟင်ညာတွေဘက်ကတရားမျှတမှုရရေးအမေရိကန်နဲ့နိုင်ငံတကာကဆောင်ရွက်ပေးဖို့မျှော်လင့်တဲ့အကြောင်းဘာလူခါလေးဒုက္ခတဲ့စခန်းနေရိုဟင်ညာဒုက္ခတဲ့ဦးကျော်မြင့်ကပြောပါတယ
်ကျွန်တော်တို့ရိုဟင်ညာဒုက္ခစီတွေဘက်ကအာရဝမ်းသာကြိုးစိုးပါတယ်ခင်ဗျာလူမျိုးတုံးတက်ကျဲမှုကျူးလွန်သူများအရေးယူသည့်ဥပဒေနဲ့ကျောလွန်ခရသူများအားကာကွယ်ဆောင်ချောက်သည့်ဥပဒေနှကူဤဥပဒေတွင်နဲ့အရင်ဆောင်ရွက်လိမ့်မယ်လို့ကျွန်တော်တို့ရူဟင်ယာတွေကမျှော်လင့်နေကြပါတယ်ခင်ဗျာ
ရခိုင်မြောက်ပိုင်းဖြစ်ရတဲ့အတွက်အသက်ဆုံးရှုံးခဲ့ရတဲ့အာဓမ္မကျူးလွန်ခရသူတွေအသက်အိုးရင်စီးစိမ်ပျက်စီးဆုံးရှုံးခဲ့ရသူတွေအတွက်တရားမျှတမှုတွေဖော်ဆောင်ပေးပါလို့လည်းဘာလူခါလေးစခန်အမှတ်30မှာနေတဲ့ရိုဟင်ဂျာဒုက္ခသည်ဦးကျော်စိုးကတောင်းဆိုပါတယ
်ခံစားခဲ့ရတဲ့လူကြီးရပိုင်ခွင့်နော်အဲဒါရီဦးလေးနော်ဆုံးကန်တိုင်အောင်သူတို့ရရှိအောင်ဆောင်ရွက်ပေးဖို့လေတွန်းအားပေးဖို့လေရှေ့ဆက်ပြီးတော့လေကမ္ဘာနိုင်ငံအသီးသီးနဲ့လက်တွဲပြီးတော့ကျွန်တော်တို့ကိစ္စကိုအမြန်ဆုံးအစော့တလျင်တွန်းတွန်းတိုက်တိုက်နဲ့ဆောင်ရွက်ပေးမယ်လို့ကျွန်တော်တို့မျှော်လင့်ပါတယ်
အခုချိန်ထိရခိုင်မြောက်ပိုင်းဘူးတီတောင်မောင်းတော်တဲ့ဒေသတွေမှာသူတို့မျက်စိရှိတဲ့ဖြစ်ခဲ့တဲ့လူခွေချိုးဖောက်မှုတွေကိုကြံ့ရစ်သူတွေနဲ့ကျူးလွန်ခံရသူတွေဟာဘလို့မှမေးပြောက်လို့မရသေးပါဘူးလို့ဥကျော်ဆိုလိုလိုရိုဟင်ညာဒုက္ခသည်တွေကပြောပါရယ်
ကျွန်တော်တို့ခံစားခဲ့ရတဲ့တွေးကြည့်ခဲ့ရတဲ့ကျွန်တော်တို့မမေးပါဘူး9နှစ်တာဆိုပေမဲ့လို့မိနစ်တစ်နှစ်ကဖြစ်သွားတဲ့ကိစ္စဆိုပြီးတော့ကျွန်တော်တို့ဒီလိုပဲခံစားနေရတယ်
ရိုဟင်ညာဆိုတဲ့အတုံးကိုလက်ခံထားတဲ့စစ်ကောင်စီဟာရိုဟင်ညာတွေပေါ်လူမျိုးတုံးတက်ပြတ်မှုတွေလို့ကျူးလွန်ခဲ့တယ်ဆိုတဲ့ဆွဲချက်နဲ့ဂမ်ဘီယာနိုင်ငံရဲ့တရားစွဲဆိုမှုကိုနယ်သာလန်နိုင်ငံ The Hague မြို့က ICJ နိုင်ငံတကာတရားရုံးမှာရင်ဆိုင်ဖြေရှင်းနေရဆဲဖြစ်ပါတယ်ရှင်
။မြန်မာစစ်တပ်လူမျိုးတုံးတက်ပြတ်ခဲ့တယ်လို့အမေရိကန်ပြောတာကိုရိုဟင်ညာဒုက္ခသည်တွေကြိုဆိုလိုက်တဲ့အကြောင်းမဆင်မုံပြောပြခဲ့တာပါ။တောက်ချညာရဲ့သတင်းပေးပို့ချက်တွေကိုပြောပြခဲ့တာပါ။
ဖီယိုမြန်မာဝိုင်းအစီအစဉ်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားထုတ်လွှင့်ချက်တွေကိုအချိန်မရွေးကြည့်ရှုနားဆင်နိုင်ဖို့ VOA Mobile App အသစ်ကို Smartphone တွေမှာ Download ယူနိုင်ပါပြီ။ Android Phone တွေအတွက်ဆိုရင် Google Play နဲ့ iPhone တွေအတွက် Apple App Store တွေမှာ VOA Bambi ဆိုတဲ့ App ကို Download လုပ်နိုင်ပါပြီ။ VOA မြန်မာဌာနဆိုတဲ့ logo နဲ့ဖြစ်လို့ရှာဖွေရတာလွယ်ကူပါတယ်။ ဒီ application ကနေပြော VOA အစီအစဉ်တွေကိုတိုက်ရိုက်နားဆင်ကြည့်ရှုနိုင်တဲ့ကိုနှစ်သက်ရအချိန်တိုင်းမှာလည်းသတင်းဆောင်မတွေအပတ်စဉ်ကဏ္ဍတွေကိုတွားပြီးနားဆင်ဖတ်ရှုနိုင်ပါတယ်ရှင
် VOA American တိုင်းရဲ့တောက်ကြညာ radio season တွေကို American ပြည်တော်စု Washington DC မြို့တော်ကနေရုပ်သံကပါဆက်တိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်မကြာခင်ထုတ်လွှင့်ပေးမဲ့ဒုတိယပိုင်းနိုင်ဝက်မှာတော့တောက်ကြညာတိုင်းပြောပြနေကြအပတ်စဉ်ကဏ္ဍတွေကအရင်ဆုံးမက်ကွန်ဖြူထွေးပြောပြတဲ့အမျိုးသမီးကန္တာနောက်ကိုအောင်ပြောပြတဲ့သုတဆုံလင်အမေရိကန်တခွင်နဲ့ဒေါခင်မျိုးသက်တင်ဆက်တဲ့သိပ္ပံနဲ့နေပညာကဏ္ဍတွေကိုနားဆင်ကြည့်ရှုရဖို့ရှိပါတယ်အခုတော့အမျိုးသမီးကဏ္ဍပထမဆုံးမှာအမျိုးသမီးနုပညာရှင်တွေရဲ့ဖန်တီးမှုလက်ရာအထူးပြပွဲအကြောင်းပြောပြထားပါတယ်ဗြိတိန်နိုင်ငံလန်ဒန်မြို့က House of Fine Art အနုပညာပြခန်းမှာအမျိုးသမီးနုပညာရှင်တွေရဲ့ဖန်တီးမှုလက်ရာတွေကိုသီးသန့်ခင်းချင်းပြသထားပါတယ်ပကြီနုပညာလုပ်ငန်းတွေထဲမှာအမျိုးသားတွေပဲအဓိကလွှမ်းမိုးထားပြီးအမျိုးသမီးနုပညာရှင်တွေနေပါမှုကိုမိမောင်းထုတ်ပြဖို့ဖြစ်သလိုအမျိုးသမီးနုပညာရှင်တွေပုံမပေါ်ထွန်းလာရေးအားပေးရာရောက်ဖို့အတွက်ဒီပြပွဲကိုစီစဉ်ခဲ့ကြတာပါအမျိုးသမီးနုပညာရှင်တွေရဲ့ဖန်တီးမှုလက်ရာတွေကိုပဲသီးသန့်ခန်းစားနိုင်မဲ့ဒီအထူးပြပွဲအကြောင်း AP သတင်းဆောင်မကိုအခြေခံပြီးဒီသတင်းဖတ်အမျိုးသမီးကဏ္ဍမှာမက်ကင်ဖြူထွေးကပြောပြထားပါတယ်ခင်ဗျာ
There's a path we must choose sometime. Gotta stand up and fight sometime.
ဗြိတိန်နိုင်ငံလန်ဒန်မြို့မေဖဲရပ်မှာရှိတဲ့ House of Fine Art ဟိုဖာလိုသူကခေါ်တဲ့အနုပညာပြတိုင်းမှာနိုင်ငံ၉နိုင်ငံကနာမည်ကြီးအမျိုးသမီးအနုပညာရှင်၁၂ဦးရဲ့လက်ရာတွေကိုအချူးပြပွဲအဖြစ်စုစည်းပြသခဲ့တာပါ။အမျိုးသမီးတွေကိုဂုဏ်ပြုတဲ့သမိုင်းဝင်လာဖြစ်တဲ့ match လာထဲမှာဒီပြပွဲကိုအထူးစီစဉ်ကျင်းပတာဖြစ်ပြီးမတ်လ၈ရက်နိုင်ငံတကာအမျိုးသမီးများနေ့မှာစတင်ဖွင့်လှစ်ခဲ့တာဖြစ်ပါတယ်။အမျိုးသမီးတွေရဲ့အနုပညာဖန်တီးမှုလက်ရာတွေကိုပဲတည်ထက်ခင်းချင်းပြသထားတဲ့ဒီပြပွဲကိုတော့အမကန်အနုပညာလက်ရာတွေအဖြစ် The Divine လို့နာမည်ပေးထားပါတယ်။ဗကြီးအနုပညာဖန်တီးမှုလုပ်ငန်းတွေမှာအမျိုးသမီးတွေပါဝင်နိုင်မှုဘလောက်အားနည်းနေသေးတယ်ဆိုတာကိုဒီပြပွဲကအဓိကမိမောင်းထိုးပြလိုတာဖြစ်ပြီးဒီအချိန်ဒီပြောင်းလဲလာအောင်ကြိုးပမ်းတဲ့အနေနဲ့ရည်ရွယ်ချင်ပါတာဖြစ်တယ်လို့လည်းပွဲစီစဉ်သူတွေကပြောပါတယ်။အွန်လိုင်းနုပညာရောင်းချမှုလုပ်ငန်း ARTS ရဲ့2019ခုနှစ်စစ်တမ်းအချက်လက်တွေအရကမ္ဘာတဝန်းနုပညာပြခန်းပေါင်း3050ခုလေ့လာခဲ့တာမှာဒီပြခန်းတွေရဲ့48ရာခိုင်နှုန်းလောက်မှာအမျိုးသမီးအနုပညာရှင်တွေရဲ့ဖန်တီးမှုလက်ရာတွေက25နဲ့25ရာခိုင်နှုန်းအောက်သာပါဝင်တာတွေ့ရပြီးဒီပြလိုက်တွေရဲ့10ရာခိုင်နှုန်းလောက်မှာတော့အမျိုးသမီးအနုပညာလက်ရာတွေပြသထားတာလုံးဝကိုမရှိတာတွေ့ရပါတယ်။ဒါကြောင့်အခုလိုအချူးပြပွဲမှာသူ့ရဲ့ပကြီလက်ရာတွေပြသခွင့်ရတာကအင်ပတန်ကိုကံကောင်းတာပါလို့အိုင်ယာလန်ပကြီအနုပညာရှင်မယ်ရီရိုနင်းကပြောပါတယ်
။ I feel I'm luckier than most and I'm glad that I can be an advocate here to represent other female artists that perhaps aren't as lucky.
တခြားသူတွေထဲကျွန်မကပိုပြီးကံကောင်းနေလို့ခံစားရပါတယ်။ကျမလောက်ကမကောင်းတဲ့တခြားအမျိုးသမီးအနုပညာရှင်တွေကိုစားအခုလိုရှေ့ထွက်ပြီးတော့တင်ပြခွင့်ရတာဝမ်းသာပါတယ်။အမျိုးသမီးအနုပညာရှင်တွေနဲ့လွန်ပြီးတော့ကွာဟလွန်းတဲ့ဒီအခြေအနေမျိုးမရှိတော့မယ့်အချိန်ကိုတကယ်ပဲတွေ့မြင်ခြင်းပါပြီ။အခုတော့ကျမတို့မရောက်သေးပါဘူး။ဘယ်လိုက်မှုတွေရှိနေသေးသေးတော့ကျမတို့အမျိုးသမီးအနုပညာရှင်တွေအတွက်ရှေ့ထွက်ပြီးတော့ပြောဆိုနေကြအောင်ပါပါ
။အခုပြပွဲမှာမယ်ရီရိုနင်းရဲ့အနုပညာဖန်တီးမှုလက်ရာ၄ခုပါဝင်ပါတယ်။သူ့ရဲ့လက်ရာတွေထဲမှာအမျိုးသမီးတွေနှင်းလျှောစီနေတာနေ့လယ်ခင်းဝိုင်းဖွဲ့လက်ဖက်ရည်တောက်နေတာတွေကိုရဲမောပျော်ရွှင်စရာဖြစ်အောင်ပေါ်ပေါ်ပါပါဖန်တီးထားပြီးမြင်လိုက်တာနဲ့နှစ်လိုပဲဖြစ်အောင်တမင်ပုံဖော်ခဲ့တာဖြစ်တယ်လို့သူကပြောပြပါတယ
် I'm showing four pieces at this show four large piecesthey're painted using enamel paint which is a very different medium to use you don't find ဒီပြပွဲမှာကျွန်မလည်းပကြီးကားကြီးလေးကားပြထားပါတယ်
ကျွေးစည်းသုံးပြီးတော့ဆွဲထားတာပါဒါကတခြားဆေးတွေနဲ့လုံးဝမတူပါဘူးပကြီးနုပညာပစ္စည်းတွေရောင်းတဲ့ဆိုင်တွေမှာရှာလို့ရတဲ့ပစ္စည်းလည်းမဟုတ်ပါဘူး PNQA သုံးပစ္စည်းဆိုင်မျိုးကိုတွားရပါတယ်ဒါကအိမ်သုတ်ဆေးတစ်မျိုးပါကျမရဲ့အနုပညာလက်ရာတွေကိုကြီးမောပျော်ရွှင်စရာဖြစ်အောင်လည်းဖန်တီးထားပါတယ်မြင်လိုက်တာနဲ့နှစ်လိုပဲဖြစ်ပြီးတော့တဖြည်းဖြည်းချင်းဆက်ကြည့်ရင်လည်းကျမဒီမှာဘာကိုဖော်ပြခြင်းတလဲဆိုတာကိုခံစားစီခြင်းပါတယ်ကျမတို့ကလေးဘွားတို့ကလူပေါ့အရင်ဆုံးအရောင်တွေကိုကြည့်မယ်ပြီးနည်းနည်းချင်းပိုပြွတ်မြင်လာပိုခံစားလာရတာမျိုးအဲ့ဒါမျိုးပ
ါကမ္ဘာတစ်ပိုင်းကအနုပညာပြခန်းတွေမှာအမျိုးသမီးတွေရဲ့အနုပညာလက်ရာတွေကိုစားပြုမှုအားနည်းနေတာကို
ဟူဖာပြလိုက်ကတော့ပြောင်းလဲဖို့ကြိုးစားနေပါတယ်။ဒီနှစ်2022ခုနှစ်အတွင်းသူတို့ပြလိုက်မှာပြတာတဲ့ပြပွဲတွေမှာတယောက်တည်းဆိုလိုပြပွဲပဲဖြစ်ဖြစ်အုပ်စုလိုက်တင်ဆက်မှုပဲဖြစ်ဖြစ်ပြပွဲအားလုံးရဲ့90ရာခိုင်နှုန်းမှာအမျိုးသမီးလက်ရာတွေပါဝင်အောင်လုပ်သွားမယ်လို့ဟူဖာပြလိုက်ကကတိပေးထားပါတယ်။ဒါဟာတကယ်ကိုဝမ်းသာစရာပါပဲလို့မယ်ရီရိုနင်းကပြောပါတယ
်။ How many other galleries around are highlighting their female artists at the moment? Hoffa are making a real point about this, so I'm delighted to be here to represent.
လက်ရှိမှာအမျိုးသမီးအနုပညာရှင်တွေကိုအသားပေးပေါ်ပြရပြလိုက်ဘယ်နှခုများရှိလဲ။ Hoffa ပြရတဲ့ကဒါကိုကောင်းကောင်းထောက်ပြလိုက်တာပါ။ဒါကြောင့်အခုလိုအမျိုးသမီးအနုပညာရှင်12ဦးကိုစာဝမ်းသာရပါတယ်။နှစ်တိုင်းဒီချင်းရောက်တိုင်းမှာအခုလိုဆက်ပြီးတော့လှုပ်သွားနိုင်အောင်လို့ကျွန်မတို့လှုပ်ကြရပါမယ်။
ဒီပြပွဲမှာပါဝင်ပြသခွင့်ရတဲ့အနုပညာရှင်နောက်တစ်ဦးကတော့မက္ကဆီကိုနိုင်ငံကဆူဇန်နာအန်နာယာပါ။သူကတော့သုံးဘက်မြင်အနုပညာလက်ရာပုံစံတစ်ခုကိုဖန်တီးထားပြီးသူ့ရဲ့အနုပညာဖန်တီးမှုအတော်များများကတပေါင်းတစ်စီးတည်းဖြစ်မှုကိုဖော်ပြလေးရှိပါတယ်
။ I will describe my artwork as a labyrinth that arises by chance.
သူဟာသူဖြစ်လာတဲ့ဝင်ကဘာတစ်ခုလိုပုံစံမျိုးဖန်တီးထားတာပါ။အလွားတိုင်းမှာအထက်ပေါင်းများစွာအထက်တက်လှုပ်ထားပါတယ်။တခါတည်းတိတ်တွေးလို့မရှိတဲ့ပုံစံမျိုးမဖြစ်နိုင်ဘူးလို့ထင်ရတဲ့အရာမျိုးဖန်တီးထားတာပါ
။သူရဲ့ဖန်တီးမှုကိုအစ်စ်မောင်များစွာအချိန်ပေးလှုပ်ဆောင်ခဲ့ရပေမဲ့နောက်ဆုံးဖွက်ပေါ်လာတဲ့ရလက်ကိုတော့အယံမဲ့ကျင်းနေခဲ့ရပါတယ်လို့ဆူဇန်နာအနာယာကပြောပါတယ်။ဒီပြပွဲမှာပါဝင်တာနဲ့ပတ်သက်ပြီးတော့လေသူရဲ့အနုပညာလက်ရာတွေကိုပြသဖို့ဆိုတာတခုတည်းမဟုတ်ဘဲကိုယ့်ရဲ့အနုပညာလက်ရာတွေကိုဖော်ပြခွင့်မရကြတဲ့လက်ရှိကာလအနုပညာရှင်အမျိုးသမီးတွေကိုရောတစ်ချိန်အတိတ်ကအနုပညာရှင်အမျိုးသမီးတွေကိုပါကိုးစားပြုနိုင်ဖို့အတွက်ဖြစ်ပါတယ်လို့ဆူဇန်နာအနာယာကပြောပါတယ
် It's amazing to be here representing all these faceless and nameless women who didn't have their
ကိုယ့်ရဲ့အနုပညာနဲ့ခံစားချက်တွေကိုထုတ်ဖော်ပြသခွင့်မရခဲ့ကြတဲ့လူမသိသူမသိအမျိုးသမီးအနုပညာရှင်အားလုံးကိုဒီနေရာမှာကိုးစားပြုခွင့်ရတဲ့အတွက်အယံဝမ်းသာပါတယ်သူတို့အားလုံးဟာကျွန်မအတွက်သူရဲကောင်းတွေပါ
ပကြီးနုပညာဖန်တီးမှုလုပ်ငန်းတွေမှာအောင်မြင်ကြကြတဲ့သူအများစုကအမျိုးသားတွေပါအမျိုးသမီးနုပညာရှင်တွေအများအပြားရှိတယ်ဆိုပေမဲ့သူတို့အောင်မြင်ကြကြလာအောင်အတိအမှတ်ပြုမြေတောင်မြောက်ပေးမှုတွေကတော့အားနည်းနေသေးတာပါဒါကြောင့်ခေတ်သစ်မော်ဒန်အနုပညာရှင်အမျိုးသမီးတွေပဲဖြစ်ဖြစ်တမိုင်းနာရှိခဲ့ကြတဲ့အနုပညာရှင်အမျိုးသမီးတွေပဲဖြစ်ဖြစ်သူတို့ရဲ့လက်ရာတွေကိုအခုလိုပြရိုက်တွေမှာခင်းချင်းပြသပေးဖို့အင်မတန်ကိုရည်ကြီးတယ်လို့ဟူဖာပြရတဲ့အယောင်ဌာနအကြီးအကဲ LS ပီမနိုလီကပြောပါတယ်
and certainly in here at Hoffa we feel that it's important that that female artists and the contributions to the arts not only
ကစ်တင်နေပဲជីជីတမိုင်းအခြေအနေကိုပဲပြန်ជីជីအနုပညာဖန်တီးမှုလုပ်ငန်းတွေမှာအမျိုးသမီးတွေရဲ့ပါဝင်မှုအမျိုးသမီးအနုပညာရှင်တွေရဲ့တည်ရှိမှုတွေကအရေးပါတယ်လို့ကျွန်တော်တို့ဟူဖာပြရတဲ့ကယုံကြည်ပါတယ်အမျိုးသမီးအနုပညာရှင်တွေကအင်မတန်ကိုနည်းနေပါသေးတယ်။ဗကြီးနုပညာလုပ်ငန်းမှာလူသိများတဲ့အမျိုးသမီးအနုပညာရှင်လို့မေးရင်၅ယောက်လောက်ပဲထင်ထင်ရှားရှားပြောနိုင်ကြမယ်ထင်ပါတယ်။ဒီထဲမှာဖာဒါခလူပါကောင်းပါပါလိမ့်မယ်။ဒီလိုအမျိုးသမီးအနုပညာရှင်တွေနေပါလို့တဲ့အခြေအနေကိုလစ်လျူရှုမှတ်ထားသင့်ဘူးလို့ထင်ပါတယ်။ဒါကိုပြောင်းလဲပြစ်ဖို့လိုပါတယ်
။ဟိုဖာပြရတဲ့အခုအထူးပြပွဲမှာတော့ကျောင်းကိုရီးယား၊အိုင်ယာလန်၊ဩစတြေးလျား Russia, Belgium, Argentina, ပြင်သစ်တရုတ်နဲ့ Mexico စတဲ့နိုင်ငံဒေသစုံကအမျိုးသမီးအနုပညာရှင်တွေရဲ့လက်ရာတွေကိုစုစည်းထားတာဖြစ်ပါတယ်။အခုလိုအမျိုးသမီးအနုပညာရှင်တွေရဲ့လက်ရာတွေကိုပဲတည်တံစုစည်းတင်ဆက်ပေးထားတဲ့အတွက်အနုပညာလက်ရာတွေစုဆောင်သူတွေအတွက်ကိုလည်းအလွယ်တကူပဲခံစားနိုင်အားပေးဝယ်ယူနိုင်တဲ့အခွင့်အလမ်းရစေပါတယ်။ဒါပြင်လူတွေရဲ့စိတ်ထဲမှာအမျိုးသားအနုပညာရှင်တွေရဲ့လက်ရာတွေကိုပဲပေါ်ပြီးတော့လူလာတဲ့ဗက်လိုက်အတွေးတွေရှိနေတာကိုသတိပြုမိလာစေတယ်လို့ပကြီးနုပညာလက်ရာတွေကိုစုဆောင်းသူတူဖြစ်တဲ့ Jane Sweet ကပြောပါတယ
် For me having access to them is really important so that when I come to buying or looking at pieces for clients
အခုလိုတနေရာထဲမှာကြည့်ဝင်ရဖို့ကကျွန်မအတွက်တကယ်ပဲအရေးကြီးပါတယ်ဝယ်သူတွေအတွက်ကအနုပညာလက်ရာတွေကိုဝယ်ဖို့ပဲဖြစ်ဖြစ်ကြည့်ဖို့ပဲဖြစ်ဖြစ်အခုလိုတစုတစည်းတဲ့တွေ့ခွင့်ရဖို့အရေးကြီးပါတယ်ကျွန်မအနေနဲ့ဒီအနုပညာရှင်မဟိုအနုပညာရှင်မဆိုတာမျိုးမရှိပေမဲ့လည်းကျွန်မအရင်ကစုဆောင်းထားတဲ့အနုပညာလက်ရာတွေကိုပြန်ကြည့်ရင်တော့အမျိုးသားတွေရဲ့လက်ရာတွေကပိုများနေပါတယ်အမျိုးသားအနုပညာရှင်တွေရဲ့ဖန်တီးမှုတွေကိုကျွန်မပို့ပြီးတော့သဘောကျတာမှန်ပါတယ်ဒါပေမဲ့အမျိုးသမီးတွေရဲ့အနုပညာလက်ရာတွေကိုလည်းစုဆောင်း ကျင်ပါတယ်။အမျိုးသမီးတွေရဲ့အနုပညာဖန်တီးမှုလက်ရာတွေကလည်းအမခံပါ။ဒါတွေကိုမြင်တွေ့ရဖို့ပဲဒီကိုလာခဲ့တာပါ။အရင်ကရှိခဲ့တဲ့အမျိုးသမီးအနုပညာရှင်တွေနောက်ထပ်ပေါ်ထွက်လာအောင်မဲ့သူတွေအခုဒီမှာရှိနေကြတဲ့အမျိုးသမီးအနုပညာရှင်တွေဒီလိုအမျိုးသမီးတွေရဲ့အမခန့်အနုပညာလက်ရာတွေကိုမြင်ရဖို့ကအင်မတန်ကိုအရေးကြီးပါတယ်
။ဟိုဖာပြားရိုက်ကအမျိုးသမီးအနုပညာရှင်တွေရဲ့ဒီအထူးပြပွဲကိုတော့မတ်လ၈ရက်နေ့ကနေ22ရက်နေ့အထိသတင်းနှစ်ပတ်ကြာခင်းကျင်းပြသခဲ့တာဖြစ်ပါတယ်။ဒီအထူးပြပွဲကနေအမျိုးသမီးအနုပညာရှင်တွေရဲ့ဖန်တီးမှုလက်ရာတွေကိုလူတွေပုံမှုသတိပြုအာရုံစိုက်လာဖို့တာမကပဲအမျိုးသမီးအနုပညာရှင်တွေရှားပါတဲ့အခြေအနေကိုပြောင်းလဲပြစ်နိုင်ဖို့အတွက်လည်းပြပွဲစီစဉ်သူတွေနဲ့အမျိုးသမီးအနုပညာဖန်တီးသူတွေကမျှော်လင့်နေကြတာဖြစ်တယ်။ဆိုတော့ကိုတင်ပြရင်ဒီသတင်းပတ်အမျိုးသမီးကဏ္ဍကိုဒီမှာပဲရန်တာဝင်ပြုပါရှင်။ကျွန်မခင်ပြထွေးပါရှင
်။အမျိုးသမီးအနုပညာလက်ရအရေးပါမှုပြပွဲအကြောင်းမခင်ပြထွေးတင်ပြခဲ့တာခံစားနိုင်ပြီးအနာရခဲ့ကြမယ်လို့မျှော်လင့်ပါတယ်။အခုတော့သုတဆုံရဲ့ American တခွင်းစီစဉ်မှာ Ukraine ဒုက္ခသည်တွေလိုအပ်ချက် American လူမှုသဝိုင်းကလည်းပို့ဆောင်ကူညီပေးနေတာအလုပ်လုပ်ရဲ့ရှော့ချသတ်မှတ်ပေးလိုက်တဲ့အလုပ်ခွင်နောက်တဘာဝမီတာဖို့ပြင်ဆင်တာစတာတွေကိုကိုအောင်ကစူးစီးပြပြပေးပါအောင်ခင်ဗျာ
ရုရှားထူးဆောင်မှုကိုခုခံတိုက်ခိုက်နေသူတွေအတွက်ရော Ukraine ကထွက်ပြေးလာသူတွေကိုအကူအညီပေးဖို့အထောက်ပံ့ပစ္စည်းတွေကိုစေတနာဝန်ထမ်းတွေကစုဆောင်ပြီးကလေးသုံးဆောင်ပစ္စည်းအမျိုးသမီးအသုံးဆောင်ပစ္စည်းဆေးပစ္စည်းစသဖြင့်အမျိုးအစားကွဲပြန်လည်ထုတ်ပို့နေပါတယ
် I'm really heartened by the fact
Ukraine ကိုကူဖို့ Detroit မြို့ကဝိုင်းပြီးကူညီကြတာကိုတွေ့တော့ကျွန်တော်ပီတိဖြစ်မိပါတယ
် Ukraine American တူပိုင်တယ်ယူပို့ဆောင်ရေးအတွက်သုံးတဲ့ဂိုဒေါင်မှာစုဆောင်းထားတဲ့ပစ္စည်းတွေကိုပေါင်3000စီခွဲပြီး Ukraine ကိုနှစ်ခါပို့ပြီးပါပြီ။နောက်ထပ်အများပြားထပ်ပို့ဖို့လည်းသူတို့ကမျှော်လင့်နေတာပါ။ Detroit မြို့ကအများပြားကပစ္စည်းတွေကူးလို့လူဒဏ္ဍာကြောင်းပို့ဆောင်ရတဲ့ဇယိတ်ပဲကုန်ပါတယ်
။ And today I brought down about 100
ဒီနေ့ဆောင်သည့်အထက်150လောက်ယူလာခဲ့ပါတယ်။ကာယောဂါကာလာဒီဆောင်တွေကိုဘယ်လူရမှန်းမသိဖြစ်နေတာပါ။ဆေးရုံတွေကလည်းမယူကြပါဘူး။အခုယူကရိန်းကလေးတွေမှန်ကွဲစာအပေါ်ကပြုတ်ကျလာတဲ့ရန်ကကာကွယ်ဖို့စောင့်လို့နေတယ်ကြားလို့ဒီကိုယူလာတာပေါ့
ရုရှားဘက်ကလူနေရက်ွက်ပါမရှောင်မစ်ဆိုင်းဒုံးတွေနဲ့ပစ်တာကြောင့်ယူကရိန်းကနေမခွာခြားတဲ့အဖိုးအဖွားတွေနဲ့ကလေးငယ်တွေအတွက်လည်းအကာအကွယ်တွေလိုနေတာပ
ါ When you watch news and
you တရင်တွေမှာတော့ယူကရိန်းကအခြေအနေတွေကိုတွေ့ရတော့စိတ်မသက်မသာဖြစ်ရပြီးစိတ်တွေမလန်းတော့ပါဘူးဒါပေမဲ့အလူပစ္စည်းတွေလက်ခံပေးအလူတန်းတွေလောက်ကြတော့ကိုသူတို့အတွက်တခုခုလုပ်ပေးနေပါလားဆိုတော့စိတ်နဲ့ဖြည့်သားပါတယ
်အလူရှင်တွေလူတန်းတဲ့ပစ္စည်းတွေကိုပိုလန်နိုင်ငံကိုပို့ဆောင်มาဖြစ်ပြီးအဲ့ဒီကနေထပ်မံပြန်ဝေပေးတော့မှာပါအခုကြီးအထောက်ပံ့တွေလိုအပ်နေသေးသေးနောက်ထပ်လည်းအခုလိုလှူဒန်းနိုင်ဖို့စေတနာဝန်ထမ်းတွေအလူရှင်တွေကမျှော်လင့်နေပါတယ်ခင်ဗျာဝါရှင်တန်ပြည်နယ်စီအက်တဲမျိုးကအားကစားပစ္စည်း software company ကဝန်ထမ်းတွေဟာတပတ်ကို၄ရက်ပဲလုပ်ရပါတယ်အမေရိကန်ပြည်ထောင်စုကလုပ်ငန်းဝင်တွေမှာတပတ်ကို၅ရက်လုပ်ရတာပါဖို့ကုမ္ပဏီလုပ်ငန်းတွချဲ့ရေးဌာနအကြီးအကဲဆယ်ရာရီကတင်းနေနေရောက်တဲ့အခါမှာဖြစ်လေရှိတဲ့စိတ်ပူပန်တော့ကဖြစ်မှုတွေပျောက်သွားတယ်လို့ပြောပါတယ
် I have a day dedicated to
တရက်ကိုအိမ်မှုကိစ္စတွေလုပ်နှစ်ရက်ကိုမိသားစုအတွက်အချိန်ပေးကိုဘာသာလဲခေါင်းနဲ့ပါပူပေးမှစဉ်းစားမနေပဲနဲ့အနားယူနိုင်ပါတယ်သုံးရက်လုံးနားလိုက်ရရင်အလုပ်လေးရက်လုပ်တဲ့အခါမှာကုန်ဆုံးသွားတဲ့အချိန်နဲ့စွမ်းအင်နေပြန်ပြီးတော့အစားထိုးဖို့အထောက်အကူဖြစ်ပါတယ်
တပတ်ကို၄ရက်တာလောက်ရတာကြောင့်ကုမ္ပဏီလုပ်ငန်းလည်ပတ်မှုဘာမှထိခိုက်တာမရှိဘူးလို့လည်းသူကပြောပါတယ်။အခုလိုတပတ်၄ရက်ပြောင်းလဲခဲ့တာနှစ်နှစ်လောက်ရှိပါပြီ။ San Francisco က Bolt ကုမ္ပဏီကလည်းမနှစ်အောက်တိုဘာလောက်ကစလို့တပတ်၄ရက်တာလွတ်လွတ်ဖို့စီကံပြောင်းလဲခဲ့ပါတယ်။ဒါလို့ပြောင်းလဲပြီးလပိုင်းအတွင်းကုမ္ပဏီထုတ်လုပ်မှုဘိုင်းပိုတိုးတက်လာခဲ့တယ်လို့ပြောပါတယ်။ကုမ္ပဏီအရာရှိ Jennifer Christie က
It's not about trying to reduce 5 days into 4.
အလုပ်ကို9ရက်ကနေ4ရက်ကိုရှော့ချကျင်တာတသက်ပဲမဟုတ်ပါဘူး။တခြားနည်းလမ်းနဲ့လုပ်ငန်းတွင်ကျအောင်ဘယ်လိုအာရုံစိုက်ဆောင်ရွက်မလဲဆိုရရဲ့အချိန်ကုန်လူပန်းဖြစ်မာတွေကိုဘယ်လိုရှော့ချမလဲဆိုရရဲ့ရဲ့ကိုသုံးသပ်အချိန်ကိုအကျိုးရှိရှိသုံးချပြီးပို့ပြီးတော့အရေးကြီးတဲ့ကိစ္စရပ်တွေပြည့်မြောက်အောင်ဆောင်ရွက်ဖို့ပါ
။ပစ္စည်းဝယ်ယူမှာယူသူတွေကတော့တောက်ကြနေမှာပါ။ဖုံးဆက်လေးရှိတာသာအဆင်မပြေတာမျိုးဖြစ်တတ်တယ်လို့လည်းသူကပြောပါရယ်။ကုမ္ပဏီ software engineer Sarah Yang က3ရက်နားရတာကြောင်းအလုပ်မှာပိုအာရုံစိုက်နေတယ်လို့ပြောရတယ
်။ Like coming back on Monday I definitely feel like a lot more refreshed.
ဒီလနေ့အလုပ်ကိုပြန်လာရင်လူကပိုပြီးတော့လမ်းဆန်းပါတယ်။အလုပ်ကနေ2ရက်ဒါမှမဟုတ်3ရက်နားရရင်ကျွန်မအတွက်တော့တကယ်ကိုသိတာပါပဲ။
နရပင်းနားရင်တော့အားလျက်ကအကုန်မြန်လွန်ပြီး၃ရက်နားရရင်ပိုအင်အားတွေပြည်လာတယ်လို့ခံစားရပါတယ်။ဝန်ထမ်းသိရှာရတာလည်းပိုလွယ်ပါတယ်။ကျမကို LinkedIn, Facebook နဲ့တခြားနည်းလမ်းမျိုးစုံနဲ့ဆက်သွယ်လာပြီးတပတ်၄ရက်အလုပ်လုပ်ရတာဘယ်လိုနေလဲဆိုပြီးတော့မေးကြပါတယ်။အားလုံးကဒါကိုစိတ်ဝင်စားပါတယ
်။ California ပြည်နယ်ကိုစားပြုဒီမိုကရက်အောက်လွှတ်တော်အမတ် Mark Takano ကတပတ်ကို32နာရီသာလောက်ရမယ့်ဥပဒေကိုပြဋ္ဌာန်းဖို့အဆိုပြုနေပါတယ်။32နာရီထက်ပိုလို့ရရင်အချိန်ပိုကြီးပေးရမယ်လို့လည်းဆိုပါတယ်။လုပ်ငန်းရှင်တွေကတော့အခုလိုလုပ်မယ်ဆိုရင်ကုန်ကျစရိတ်တွေများလာနိုင်ကြောင်းထောက်ပြပါတယ်။ဒါပေမဲ့တချို့လုပ်ငန်းတွေကတော့ချွင်းချက်အနေနဲ့ခွင့်ပြုပေးမှာဖြစ်ကြောင်းပြောပါတယ်
။ That's what we're seeing with the great resignation is people are not just automatically
အရင်လုပ်ငန်းဝင်ကိုပြန်မသွားကြတော့ပဲလောက်ကနေထွက်ကုန်ကြတာကိုကြည့်ပြီးဒါဟာအမေရိကန်တွေအလုပ်မကြိုးစားကြတော့တာလို့ပြောလို့မရပါဘူး။တကယ်တော့ကျွန်တော်တို့ဟာတခြားဖွံ့ဖြိုးပြီးနိုင်ငံတွေထဲမှာကြီးလိုက်ရင်အလုပ်ကြိုးစားကြတဲ့သူတွေပါ။
ဥရောပနိုင်ငံတချို့မှာလည်းတပတ်၄ရက်အလုပ်လုပ်ရမယ့်နီလန်ပေါင်းစုံဆက်တက်နေပါရယ်မနေ့ကစပိန်မှာ၃နှစ်စမ်းသပ်စီမံကိန်းစတင်ပြီးအလဲအလတ်စားလုပ်ငန်းတွေကိုထောက်ပံ့ဖို့စပိန်အစိုးရကတန်90တုံးဆွဲခဲ့ပါရယ်ခင်ဗျာရာဒီဥရုပောက်ပြန်မှုအကျိုးဆက်ကြောင့်ဒေါ်မီလောင်ကျွမ်းမှုကိုတားဆီးဖို့လူများနေထိုင်ရာနေရာတွေနဲ့နှီးတဲ့တစ်ပင်တွေတခြားသဘာဝပေါက်ပင်တွေကိုရှင်းလင်းခုတ်ထွင်မဲ့အစီအစဉ်ကိုအခုနှစ်ကနေစတင်ဆောင်ရွက်မယ်လို့အမေရိကန်ဆိုရတာဝန်ရှိသူတွေကပြောရတယ်။အမေရိကန်အနောက်ဘက်ပြည်နယ်တွေဖြစ်တဲ့ကယ်လီဖိုးနီးယား၊နီဗားဒါ၊အရီဇိုနာ၊ကော်လိုရာဒိုပြည်နယ်တွေမှာပူပြင်း၆တွေ့လွန်းလာကြောင့်ဒေါ်မီတွေအကြီးအကျယ်လောင်ကျွမ်းလေရှိပါတယ်။မကြသေးခင်ရက်ပိုင်းတုန်းကတော့သမ္မတဂျိုးဘိုင်ဒန်နဲ့သမ္မတဂရော့ဂျေးဘိုင်ဒန်တို့ကော်လိုရာဒိုပြည်နယ်ကမိဘတဲ့လူစုကိုအစိုးရအနေနဲ့အစွမ်းကုန်ကူညီပေးမယ့်အကြောင်းသွားရောက်အားပေးစကားပြောကြားခဲ့ပါတယ်။ဆူပီရီယာမျိုးကအသက်84နှစ်အရွယ်ရစ်ခ်ပေါ်ဝီလျံဆန်ဟာဆိုရင်သူနေတဲ့အိမ်ကိုကိုယ်တိုင်ဆောက်ခဲ့သူပါ။လမ်းတစ်ဖက်ဆန်းကအိမ်ကတော့မိဘကနေလွတ်ခဲ့ပေမဲ့သူ့အိမ်ကတော့တမဟုတ်ချင်းအတွင်းမှာမိလောင်ပြကျသွားပါတယ်
။ The NS the hard part because there's an emotional attachment.
ဒီနေရာမှာအရာအားလုံးကအမှတ်ရစရာတွေမို့လို့စိတ်ထိခိုက်ရပါတယ်။ကျွန်တော်နောက်က S10 pickup car ဆိုရင်မျက်စိနဲ့မောင်းနိုင်အောင်ကိုယ့်ဘာသာကိုပြန်လှုပ်ထားတာပါ
။ The cab here and this is back car here.
ညကနေအားလုံးဟာမျိုးကိုပြန်တီးဆောက်ဖို့စိတ်အားထက်သန်နေကြသလို William San ဟာဆိုရင်လည်းအခုအသက်ရွယ်မှာပဲအိမ်ပြန်ဆောက်ဖို့သူ့မှာခွန်အားအပြည့်ရှိတယ်လို့ဆိုရတဲ့အသက်52နှစ်အရွယ် Sandy Kaufman ရဲ့အိမ်လဲမီးလောင်သွားတာကြောင့်အဖိုးအဝတ်စားပါမကျန်ဖြစ်သွားပါတယ
်။ Honestly for me our house feels
like ဒီလမ်းမှာဆိုရင်ကိုရင်ကတကယ်အဆက်ချကြတဲ့နေရာလို့ထင်ခဲ့တာပါ။အရင်ဆူပီရီယာမျိုးဟာဆိုရင်လေပိုစီကားလာတာကိုတွေ့ရတဲ့အချိန်မှာပဲအခုကတော့အဲ့ဒီတိတ်ကအရာအလုံးမိလောင်ပျက်စီးသွားပါပြီတကယ်ကိုစိတ်မကောင်းဖြစ်ရပါတယ်အခုတော့အလုံးတစ်ကပြန်ဆရပါတော့မယ
်အိမ်မီးတဲ့ပါမသွားခင်လိုအပ်တာကိုယူဖို့အချိန်10မိနစ်ပဲရခဲ့တယ်လို့လည်းသူကပြောပါတယ်အခုလိုအိမ်မီးလောင်သွားသူတွေအတွက်လိုအပ်တာတွေကိုဒေသခံတွေကကူညီကြသလိုအိမ်အာမခံခြေပြန်ရဖို့အကူအညီလည်းပေးပါတယ်အသက်39နှစ်အရွယ်ဒီယွန်စကော့ကအခုလိုပြောပါတယ်
We'll definitely rebuild and stay in this community. I mean, I can't.
အလုံးပြင်ပြင်ဆင်ပြီးဒီမှာပဲနေတော့မှာပါ။ကိုပတ်ဝန်းကျင်အတိုင်းဝိုင်းရေကူညီဖေးမှမှုကလည်းပြောမပြတက်လောက်အောင်ကိုရရောပါလေ။တခြားဖေကိုမှသွားမနေချင်ပါဘူး
။တော်မီကနေမျိုးတွေအထိကူးဆက်လောင်ကျွမ်းမှုကိုတားဆီးဆော့ချဖို့ဆိုရင်လာမယ့်10နှစ်အတွင်းမှာအမျိုးသားတည်တော်ဥယျာဉ်တွေအတွက်ဘီလီယံ23ဖို့လိုပြီးတော့တခြားပြည်နယ်မြို့ရွာအလုံးအတွက်ဘီလီယံ30လောက်လိုအပ်မှာဖြစ်ကြောင်းအမေရိကန်စိုက်ပျိုးရေးဝန်ကြီးပြောခွင့်ရကပြောပါရခင်ဗျာ
ယူကရိန်းပြည်သူတွေကိုအမေရိကန်ပြည်သူတွေကူညီပေးတာပါဝင်ကိုအောင်ပြောပြခဲ့တဲ့သုဒ္ဓစုံလင်အမေရိကန်တခွင်ကဏ္ဍပါအခုတော့ဒေါက်ခင်မျိုးသက်ရဲ့သိပ္ပံနဲ့နှိပညာကဏ္ဍမှာနျူကလ িয়ার အန္တရာယ်အကြောင်းပြောပြပါမယ်နျူကလ িয়ার နည်းပညာတွင်တွင်ကျကျသုံးနေတဲ့ယူကရိန်းနိုင်ငံကိုရုရှားကဝန်တိုက်တဲ့အခါယူကရိန်းကနျူကလ িয়ার တရားပိစက်ုံတွေထိခိုက်ပျက်စီးပြီးဆိုးရတဲ့အန္တရာယ်ကြုံရမှာကိုစိုးရင်လာကြပါတယ်။ယူကရိန်းမှာနျူကလ িয়ার မတော်တဆမှုအကြီးအကျယ်ကြုံခဲ့ရတဲ့ခြားနိုဘိုင်းစက်ုံပါဝင်နျူကလ িয়ার တရားပိစက်ုံကြီး၄ခုရှိနေတာကြောင့်အခုလိုပိုစိုးရင်ကြတာပါ။တကယ်လို့နျူကလ িয়ার မတော်တဆမှုကြုံလာရင်ဘယ်လိုအန္တရာယ်ရှိနိုင်ပါလဲ။ဓာတုပညာရှင်ဒေါက်တာခင်မောင်ညိုကိုဒေါက်ခင်မျိုးသက်ကမေးမြန်းထားပါတယ်ခင်ဗျာ။
နျူကလ িয়ার နည်းပညာတွင်တွင်ကျကျသုံးနေတဲ့ယူကရိန်းနိုင်ငံကိုရုရှားဝင်ပြီးတိုက်တဲ့အခါယူကရိန်းမှာရှိတဲ့နျူကလ িয়ার ဓာတ်ပစ်စက်ုံတွေထိခိုက်ပျက်စီးပြီးဆိုးရတဲ့အန္တရာယ်ပေးမှာကိုစိုးရင်လာကြပါတယ်။တကယ်လို့နျူကလ িয়ার မတော်တဆဖြစ်မှုကြုံလာရင်ဘယ်လိုအန္တရာယ်ရှိပါသလဲ။ဒ
ဓာတုပညာရှင်ဒေါက်တာခင်မောင်မျိုးကိုနေနဲ့ပြန်ကြည့်ပါမယ်ပါ။ကဘာပေါ်မှာဒီလိုမျိုးနျူကလ িয়ার ဓာတ်ပေါင်းဖို့တွေဘယ်နှခုလောက်ရှိပါသလဲဆရာ
။အခုလောလောဆယ်အသုံးပြနေတဲ့နျူကလ িয়ার ဓာတ်ပေါင်းဖို့ဟောလေ active ဖြစ်တဲ့ကောင်တော့440လောက်ရှိတယ်။အမေရိကတို့ရုရှားတို့ပြင်သစ်တို့အင်္ဂလန်တို့တရုတ်တို့ဘင်္ဂလားဒေ့ရှ်မှာတော့မှအခုအနုပြည်ဓာတ်ပေါင်းဖို့တွေတည်ဆောက်နေပါတယ်။
ဘာအတွက်အဓိကတုံးကြတာပါလဲဆရာအခုကဘာပေါ်မှာတိဆောက်ထားတဲ့အတက်ပေါင်းဖို့လေ
အဓိကကတော့သူ့ကဆွန့်ရင်ပေးတယ်ဖြည့်စစ်တဲ့အားကိုသူ့စီကနေရသူ့ရေကိုအပူပေးလို့ရတယ်ရေကိုပေးပြီးအဲ့ဒီကနေပြီးတော့ထွက်လာတဲ့ဆွန့်ရင်ပေါ့ရင်နှွေးငွေ့အားနဲ့ပဲမောင်းတယ်တာပိုင်တွေမောင်းတော့ဖြည့်စစ်တဲ့ရစီတယ်ဒါကြောင့်ကာမားဖြစ်သူ့အမနာမတန့်စင်တဲ့ဆွန့်ရင်လို့ခေါ်တယ်
ဒီအခုလောလောဆယ်မှာယူကရိန်းမှာစစ်ဖြစ်နေပါတယ်ဆရာဒီယူကရိန်းကဓာတ်ပေါင်းဖို့တွေနဲ့ပတ်သက်ပြီးတော့လည်းပြောပြပေးပါအောင်ဆရာ
ဟုတ်ကဲ့ယူကရိန်းကဓာတ်ပေါင်းဖို့တွေကအမနာကြီးပြီးတော့သူရောက်ကမှာအကြီးဆုံးဓာတ်ပေါင်းဖို့တွေရှိတယ်ဖြစ်စစ်တာဆွမ်းရည်လည်းအရင်ပုံပုံမှထုတ်ပြီးတော့ရှိတယ်ချက်လုံးပိုင်းကဓာတ်ပေါင်းဖို့က1986သူကအပူလွန်ကဲပြီးတော့အဲ့ဒီနျူကလ িয়ার ဓာတ်ပေါင်းဖို့ကြီးကဖြစ်စည်းသွားတယ်ဘယ်လိုနားမှာရှိတယ်ချက်လုံးပိုင်းနျူကလ িয়ার တပ်ပေါင်းမှုထက်ကိုပို့ရကြီးတဲ့နောက်တစ်ခုကတော့တောင်ပိုင်းမှာရှိတဲ့တပ်ပေါင်းမှုပါပဲသူကဥရောပမှာဆိုရင်အကြီးဆုံးတပ်ပေါင်းမှုအနေနဲ့ရှိပြီးတော့အများဆုံးအဆုံးပြုတာဖြစ်ပါတယ
်ဒီကဘာပေါ်မှာရှိတဲ့နျူကလ িয়ার ဒီတပ်ပေါင်းမှုတွေမှာထိခိုက်ပျက်စီးမှုဘယ်နေရာမှာရှိပါသေးတယ်ရှင
်ထိခိုက်ပျက်စီးမှုကတော့ဒီခြံလုံးပိုင်းနဲ့အရင်စတာပေါ့လေခြံလုံးပိုင်းမှာဖြစ်သွားတဲ့ဟာလဲဒီအော်တိုမေးရှင်းတွေအဆင်မပြေလို့ဖြစ်သွားတာဟာပြောစကျွန်တော်တို့ကလူတွေကနေတိုက်ရိုက်မကြည့်နိုင်ဘဲနဲ့ကျွန်တော်အော်တိုမေးရှင်းနဲ့လုပ်ရတဲ့အခြေအနေရှိပါတယ်။အဲ့ဒီအတိုင်းပဲဖူကူရှိမားမှာဆိုရင်2017ပေါ့လေအဲ့ဒီအချိန်မှာဆူနာမီရေတိုင်းတွေလာတော့နျူကလ িয়ার ဓာတ်ပေါင်းမှုကြီးကအတင်းဆောင်နေနည်းနည်းဖြစ်သွားတယ်။တင်းဆောင်သွားတဲ့လူတွေနဲ့ကျွန်တော်တို့အလုပ်လုပ်ရတာကသူအဆင်မပြေတော့ဘူး။အော်တိုမေးရှင်းတွေအကုန်လုံးပြတ်သွားတော့သူ့မှာထိန်းကျောင်းတွေမရှိတော့ဘူး။အဲ့မှာအပူလွန်ကဲတော့တခါတည်းသူလည်းပေါက်ကွဲသွားတယ်ဒီမှာလည်းတည်ဆုံးတဲ့လူတွေအများကြီးဖြစ်လာတာကိုတွေ့ရတယ်
။ဒီနျူကလ িয়ার ဓာတ်ပေါင်းကိုထိခိုက်ပျက်စီးပြီးတော့ထွက်လာတဲ့ဓာတ်ရောင်ကြီးတွေပေါ့နော်။ဘာတွေရှိပါလဲဆရာ။ဘယ်လိုဓာတ်ရောင်ကြီးတွေထွက်တာပါလဲဆရာ
။အဲဓာတ်ရောင်ကြီးထွက်တာတော့၃မျိုးပါလေ။တကယ်သာမန်အားဖြင့်၃မျိုးရှိတယ်ပေါ့။အယ်ဖာရောင်ကြီးရဲ့ဘီတာရောင်ကြီးရဲ့ဂမ်မာရောင်ကြီးပေါ့။ဂမ်မာရောင်ကြီးကတော့နည်းနည်းလေးတော့ extreme နဲ့တူတူပဲပေါ့။သူကအားလုံးထောက်ထွင်းနေတယ်။ပီတာယောင်ကြီးကတော့တောင်တိုင်ုံပေါ့ဖန်လေးမှန်လေးပေါ့ဆက်ကူတွေပဲဖောက်ထွက်နေတယ်ဒါပေမဲ့တော်တော်များများတော့သတ္တုပြားသေးသေးတွေပဲကြတော့လည်းမဖောက်နိုင်ဘူးဒီကမ္မယောင်ကြီးကအများကြီးဖောက်အာဖာယောင်ကြီးကတော့ဆက်ကူပြားတော့ဘာလို့ခံနေတော့သူမဖောက်နိုင်ပါဘူးဒါပေမဲ့ radiation တွေကတော့အားလုံးကဒုက္ခပေးနိုင်ပါတယ်တဲ့ယောင်ကြီးကလူတွေနဲ့ဖြစ်တွေ့တဲ့လူတိုင်းနဲ့မူးတယ်ဝေးတယ်အော့အာနာတွေရှိတယ်စိတ်များသွားပြီဆိုရင်တော့အသက်အန္တရာယ်ဆွေးနွေးတော့တဲ့အထိဖြစ်လာပါတယ်။ကျောင်းတော်အဖြစ်တော့အသက်ဆုံးရှုံးလာတာ။အဲ့တော့ဒီခန္ဓာထဲကိုအဲ့ဒီ4 out ဆိုတဲ့ထက်ရောက်ချီတွေတင့်လာတဲ့ပစ္စည်းတွေဝင်လာရင်ဘယ်လိုလုပ်လို့အပြည့်ကိုရောက်အောင်လုပ်လို့ပြောင
်းဆက်ဘယ်လိုပစ္စည်းတွေပါလဲဆက
်ဒီ nuclear ဓာတ်ပေါင်းကထွက်တဲ့ဟာ element အနေနဲ့ drug အနေနဲ့တရားတော့ရှိတယ်လို့ပြောတယ်။ဒါပေမဲ့အထက်ပစ္စည်းကတော့ဒီမျိုးလို့သူတို့စပါရှာတယ်အဲ့ဒါကတော့ americium 241 cesium 137 iodine 131 and strontium 92ဖြစ်တာပေါ့ကျွန်တော်တို့ channel ဘိုင်းမှာဆိုရင်အခု30ခန်းနဲ့ကြာသွားပြီလေဒါပေမဲ့အဲ့ဒီပစ္စည်းတွေကတဲ့အောင်ချီထွက်နေစဲပဲသူတို့က half life လို့ခေါ်တဲ့ဒီပစ္စည်းတွေကပမာဏနည်းသွားပြီပဲကျန်းကိုကျန်နေသေးတာ americium လို့ပြောလို့ဆိုရင်တစ်ပေါင်းများစွာဒီတိုင်းရှိနေနိုင်တယ်အဲ့ဒါဆိုရင် iodine ဆိုရဟာ iodine 131အမှန်ကြောက်စရာကောင်းတယ်အဲ့ဒီ iodine 131ကဒီကျွန်တော်တို့ thyroid ဆီထဲကိုဝင်သွားရင်ပြန်မထွက်တော့ဘူးသူကဓာတ်ရောင်ချီရှင်ထွက်လာတော့ thyroid ကကန်ဆာရောဂါဖြစ်လာတော့သိရပါမယ်ဒီတိုင်းမှာ cesium 137လို့ပါလဲကိုခန္ဓာထဲရောက်လာတယ်အဲ့ဒီခါကျရင်သူကအပြင်းမထွက်တော့ဘူးအထူးသဖြင့်ဒီကောင်လေးကဒီ4 hours တွေခေါ်တဲ့အဲ့ဓာတ်ပြာလေးပေါ့ဒီဓာတ်ပြာလေးကပင်လယ်ထဲကိုကျသွားတယ်။မြေကြီးပေါ်တစ်ပင်ပေါ်ကြီးကျတယ်။မျက်ခင်းပေါ်ကြီးကျတယ်။အဲ့တော့အဆိုးဆုံးကတော့မျက်ခင်းပေါ်မှာကျရင်အဲ့ဒါကိုနွားတွေတခြားတိရိစ္ဆာန်တွေစားတယ်။အဲ့တိရိစ္ဆာန်တွေကစားရင်နွားကစားတယ်ဆိုရင်နွားလို့ရမှာ။ခုက IOD 131 season 137 ဝင်သွားတယ်အဲ့တော့အဲ့ဒါကြီးကနွားလို့တောက်တဲ့လူတွေသူရဲ့ကလေးတွေကသူ့ခန္ဓာဘော်ဒီဝိတ်ကတေးတော့သူ့ရဲ့ thyroid မှာအရင်ထိခိုက်ွယ်တယ်အဲ့တော့ကလေးတွေတေးချေပြည့်စည်လာကြပ
ါဆက်ဒီအမှုမျိုးဒီရောင်ကြီးတင့်တဲ့လို့ကုသလို့ရပါလားဆက
်နျူကလ িয়ার ရဲ့ဒီဆိုဂျူဝါလေအမှုမျိုးရောင်ကြီးတဲ့ radiation တင့်တယ်ဆိုတော့ကျွန်တော်တို့အခုလက်ရှိတော့တည်တည်စီစီကုသနိုင်တဲ့ဟာတွေဘာမှမရှိပါဘူး။ဒါကြောင့်လို့ဆိုရင်သူ့ကိုယ်တိုင်ကတော့ပြန်မထွက်ပြန်ယူထဲမှာရှိနေတော့သူ့ကိုအပြင်ရောက်အောင်ထုတ်ပေးနိုင်တဲ့ဆွမ်းအားမရှိဘူး။မရှိတော့တဖြည်းဖြည်းနဲ့တည်ကြည်ပြည့်စည်ကြပဲတွေ့ရတယ်။အကြဆုံး1 to 2 grade လောက်သိပြန်ထိထိုင်တော့တစ်လကျော်လောက်ရှိအသက်ရှင်နေနိုင်တယ်။2 to 6 grade လောက်ထိတော့နှစ်လလောက်ရှိအသက်ရှင်နိုင်တယ်ပေါ့။အဲ့မဲ့ six to eight grade လောက်ထိတော့ထက်ရှင်လို့ပဲပြေသွားနိုင်တဲ့သဘောမျိုးရှိတယ်။အလုံးစုံခိုင်ရဲ့နှစ်ပတ်လောက်ပဲအသက်ရှင်နေနိုင်တယ်လို့ဆိုတယ်။ဒါကြောင့်ဓာတ်ရောင်ကြီးထိသွားပြီးရင်တော့ဒီ cell တွေကလည်းစပြည့်စည်သွားပြီးတော့နောက်ထပ်ပြုတ်ပြင်းလို့မရတဲ့ဟာတွေအများကြီးရှိတာပေါ့။သူကဘာနဲ့တူလဲဆိုရင် x-ray ရောင်ကြီးထိတဲ့လိုပဲလေ။ဓာတ်ခွန်ကန်တွေမှာဒီဘလော့တင့်သွားလဲဆိုတဲ့ဟာကိုကျွန်တော်တို့ဒီ patch လေးတွေနဲ့ဆက်ရငါတော့ဓာတ်ရောင်ကြီးဒီလောက်တင့်နေပြီ။နောက်ထပ်တင့်ဖို့အဆင်မပြေတော့ဘူးဆိုရင်အဲ့ဓာတ်ခွန်ကန်မှာအလုံးလုံးကိုမရတဲ့ဟာတွေဖြစ်လာမယ်လေ။ x-ray တို့ဘာလို့ဆိုရင်လဲဒီပဲကျွန်တော်အနည်းငယ်ဓာတ်ရောင်ကြီးတင့်မတင့်ဘူးကျွန်တော်စမ်းသပ်တဲ့ကိရိယာလေးပုံမှန်တတ်ထားရပါမယ်။
ဒေါက်တာခင်မောင်ညိုရဲ့ပြောကြားခြင်းလည်းပဲဒီသတင်းပတ်အတွက်သိပ္ပံနဲ့ဉာဏ်ပညာကဏ္ဍကိုဒီမှာပဲရနာလိုက်ပါရစေ။နောက်တစ်ပတ်မှာပြန်ပြီးဆုံရအောင်။
ညူကလ িয়ার အနေနဲ့အကြောင်းဒေါက်ခင်မျိုးသက်ရဲ့သိပ္ပံနဲ့ဉာဏ်ပညာကဏ္ဍအပြီးမှာတော့သတင်းအချင်းချုပ်ကိုကျွန်တော်ကပဲဆက်ပြောပြပါမယ်။မြန်မာစစ်ဘုတ်ချုပ်2ယောက်နဲ့ချင်းမြန်တပ်မတစ်ခုနောက်စီးပွားရေးလုပ်ငန်းရှင်3ဦးနောက်သူတို့နဲ့ဆက်ဆက်တဲ့စီးပွားရေးလုပ်ငန်း4ခုတို့ကိုအမေရိကန်ပြည်တော်စုကဒီနေ့တခတ်အရေးယူမှုတွေချမှတ်လိုက်ပါတယ်။အမှတ်66ချင်းမြန်တပ်မဌာနချုပ်ဘုံမှုချုပ်ကိုကိုဦးဘုတ်ချုပ်စော်ဟင်းစီးပွားရေးလုပ်ငန်းရှင်နိုင်ထွန်းအောင်ဦးအောင်လိုင်ဦးဦးစစ်တန်းအောင်တို့နဲ့အတူသူတို့နဲ့ဆက်ဆက်တဲ့စီးပွားရေးလုပ်ငန်းတွေကိုအခုလိုတခတ်အရေးယူမှုတွေချမှတ်လိုက်တာပါ။အမေရိကန်သမ္မတဂျိုးဘိုင်ဒန်ဟာဥရောပကော်မရှင်ဥက္ကဋ္ဌအာဆူလာဗွန်ဒါလီယွန်နဲ့ဘယ်ဂျီယံနိုင်ငံဘရပ်ဆဲမြို့တော်မှာတွေ့ဆုံဆွေးနွေးပြီးတဲ့နောက်ဒီနေ့ပိုလန်ကိုခီးဆက်ထွက်သွားပါပြီ။ရုရှားတို့ဇီဝရုပ်ကြွင်းလောင်စာတွေပေါ်မီခိုနီယာတာရှော့ချရေးပူးတွဲလို့တစ်ခုအဖွဲတစ်ခုဖွဲ့စည်းမယ်လို့သမ္မတဘိုင်ဒန်နဲ့ဥရောပကော်မရှင်ဥက္ကဋ္ဌဗွန်ဒါလီယွန်တို့ကကြေညာခဲ့ပါတယ်။ရုရှားသမ္မတဗလာဒီမာပူတင်ဟာယူကရိန်းမှာသူ့ရဲ့စစ်ရန်တရားကိုမောင်းနှင်ဖို့အတွက်စွန့်ရင်ရောင်းတာကနေရတဲ့အကျိုးမြတ်တွေကိုသုံးခဲ့တယ်လို့လည်းသမ္မတဘိုင်ဒန်ကပြောခဲ့ပါတယ်ခင်ဗျာ။တိုက်ချင်းပြဒုံးကြီးတစဉ်ကြတာရင်းနေမှာစမ်းသပ်ပြလွတ်ခဲ့တယ်လို့မြောက်ကိုရီးယားကဒီနေ့အတည်ပြုလိုက်ပါတယ်။ကောင်းဆောင်ကင်ဂျွန်အွန်ကိုရီးယားဒီစမ်းသပ်မှုကိုစီစဉ်ညွှန်ကြားခဲ့တယ်လို့အစိုးရသတင်းတွေမှာဖော်ပြပါတယ်။ပြုံရဲနိုင်ငံတကာလေဆိပ်လင်းပြေးလမ်းမပေါ်မှာကြတာရင်းကဒီဒုံးကြီးစမ်းသပ်ပြလွတ်တာကိုသီချကင်ဝတ်ထားတဲ့ကင်ကစောင့်ကြည့်နေမှာဗရင်ဘတ်ကနေကြည့်နေတဲ့ပုံတွေကိုအစိုးရပိုင်းသတင်းဌာနတွေကထုတ်ပြန်ခဲ့ပါတယ်ခင်ဗျာ။ဂျပန်စွမ်းအင်ကုမ္ပဏီ INEOS ကမြန်မာနိုင်ငံရဲတကွန်တဘာဝတန်ခွေစီမံကိန်းမှာထည့်ဝင်ထားတဲ့ကုမ္ပဏီစုရှယ်ယာတွေကိုပြန်ယူသိမ်းဖို့ရည်ရွယ်ထားတယ်လို့ကုမ္ပဏီပြောခွင့်ရကဒီနေ့ပြောလိုက်ပါတယ်။ဒီစီမံကိန်းကနေမြန်မာစစ်တပ်အတွက်ဝင်ငွေရအောင်လုပ်ပေးနေတယ်လို့ပြစ်တင်ဝေဖန်နေကြချိန်မှာ INEOS ကုမ္ပဏီကအခုလိုပြောဆိုချက်ထွက်လာတာပါ။မလေးရှားစွမ်းအပိုင်း Petronas နဲ့ Japan Mitsubishi ကုမ္ပဏီတွေကလည်းမြန်မာနိုင်ငံကနေသူတို့လုပ်ငန်းတွေပြန်ယူသိမ်းတော့မယ်အကြောင်းပြီးခဲ့တဲ့လကပဲပြောထားခဲ့ပါတယ်ခင်ဗျာ။တောက်ကြညာအတွက်သတင်းစင်စီသတင်းအစီအစဉ်တွေကတော့ဒီမှာပြီးဆုံးပါပြီ။ဒီညာအတွက်ထုတ်လွှင့်မှုကကိုရရန်နိုင်ပါ။စပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ National Kelly နဲ့ PJ Elliot တို့ဖြစ်ပါတယ်။ဒီညာအစီအစဉ်မှုကကျွန်တော်ဝင်းမြမာသောတာရှင်များနဲ့တကွာမြန်မာပြည်သူပြည်သားအားလုံးဘေးပြာဝေးကွာလို့လုံခြုံစိတ်ချလိုရာဆန္ဒပြည့်ဝရှင်လန်းချမ်းမြေကြပါစေ။ကောင်းကောင်းလည်းအိပ်စက်အနားယူနိုင်တဲ့ညဖြစ်ကြပါစေခင်ဗျာ။
This program has come to you from the Voice of America, Washington.